Welcome to the Voice of America in Burmese.
ဒီမင်္ဂလာပြားပြားနဲ့ပြည်စုံနေမနေခင်ဖြစ်ကြပါစေခင်ဗျာ။ VOA American တန်ရဲ့2018ခုနှစ်ဇူလိုင်လ29ရက်တောက်ကြနေမနေ့ပဲအစီအစဉ်လေးကို Washington DC မြို့တော်ကနေလိုင်းနူမီတာ24-40-58တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ပင်ဆက်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်သွားမှာပါ
။ချပါကတော့ဆုံးပြမှာပါရှင်။တူရကီနိုင်ငံမှာဖမ်းဆီးခံထားရတဲ့ American သင်းအုပ်ဆရာတယောက်ကိုပြန်လွှတ်မပေးရင်တူရကီဘော်အရေးယူတန်းခတ်မယ်လို့ American အစိုးရကချိန်ချောက်လိုက်ပါတယ်။ခွန်တော်ရဲ့အငြင်းပွားမှုတွေပြေလည်အောင် EU နဲ့ဆွေးနွေးနိုင်ခဲ့တာဟာစီးပွားရေးအရကြီးမားတဲ့အောင်မြင်မှုဖြစ်တယ်လို့ American သမ္မတ Donald Trump ကပြောကြားလိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုကြကြောသိမ်းတဲ့အချိန်ကြာပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။အမေရိကန်နိုင်ငံကြီးဝန်ကြီးပွန်ပီယိုတာဝန်ယူကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာညီလာခံမှာရိုဟင်ဂျာအရေးကိုအလေးထားဆွေးနွေးခဲ့ကြပါတယ်
။ A number of them talking about particular statements of concern regarding the Rohingya what's taking place there and the
American တာဝန်ရှိသူတို့ပြောကြားသွားတာပါ။ဒီအကြောင်းနဲ့တစ်ဆက်တည်းမှာပဲအဲ့ဒီညီလာခံကိုတော့ American ပြည်တွင်းမှာဝေဖန်နေတဲ့အကြောင်းနဲ့2018-19မြန်မာအစိုးရရဲ့ဘတ်ဂျက်လုံငွေပြနေတဲ့သတင်းပေးပို့ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလောအပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုကျကျော်သိန်းတို့ပြောပြပေးပါအောင်ဗျာ
။တူရကီနိုင်ငံမှာဖမ်းဆီးခံထားရတဲ့အမေရိကန်သင်းအုပ်ဆရာတယောက်ကိုပြန်လွှတ်မပေးဘူးဆိုရင်တူရကီအပေါ်အရေးယူတန်းခတ်မယ်လို့အမေရိကန်အစိုးရကချိန်ချောက်လိုက်ပါတယ်။သင်းအုပ်ဆရာအန်ဒရူးဘရွန်ဆန်ကိုပြန်လွှတ်မပေးသေး၍အမေရိကန်ကတူရကီအပေါ်တည်တာတဲ့ပိတ်ဆို့တံခါးမှုတွေလုပ်မယ်လို့ဒုသမ္မတမိုက်ဗန့်စ်ကနိုင်ငံခြားရေးရုံးမှကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်ညီလာခံမှာပြောကြားခဲ့တာပါမြောက်ကယ်ရိုလိုင်းနားပြည်နယ်ဘလက်မောင်တင်မြို့ကအေးဝံဂေလိအသင်းတော်ရဲ့သင်းအုပ်ဆရာဘရွန်ဆန်ကိုတူရကီကအကြမ်းဖက်မှုတရှိုလုံးမှုတို့နဲ့ထောင်ချထားပါတယ်သူအမှုကြောင့်နေတိုအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့အမေရိကန်နဲ့တူရကီကြားမှာဆက်ဆံရေးတင်းမာနေရပါတယ်ခရီးရန်ဘာသာဝင်ကောင်းလူကောင်းတယောက်ဖြစ်တဲ့သင်းအုပ်ဆရာဘရွန်ဆန်ကိုတူရကီကအချိန်အကြာကြီးထောင်ချထားတဲ့အတွက်အမေရိကန်ကကြီးမားတဲ့တံခါးအရေးယူမှုတွေလုပ်မယ်လို့သမ္မတထရမ့်ကလည်းဂျာတာပရင်းနဲ့နှောင်းပိုင်းတုန်းက Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။တူရကီကိုဘယ်သူမှအမိန့်ပေးလို့မရဘူး။ဘယ်သူရဲ့ချိန်ချောက်မှုကိုမှတီးခတ်မှာမဟုတ်ဘူး။တရားဥပဒေစိုးမိုးရေးကလူတိုင်းအတွက်ချွင်းချက်မရှိအကျုံးဝင်တယ်လို့တူရကီနိုင်ငံသားဝန်ကြီးကလည်း Twitter ပေါ်မှာပြန်ပြီးတော့တုံ့ပြန်ရေးသားခဲ့ပါတယ်။
အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကတာဝန်ယူပြီးအမေရိကန်နိုင်ငံသားဌာနမှသုံးဝင်ကြာကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်ဖြစ်ထွန်းရေးဆိုင်ရာပထမဆုံးကြေညာလာခံဂျာတာပရီနီကပြီးဆုံးသွားပြီဖြစ်ပြီးညီလာခံတယောက်လာသူများပြားကရိုဟင်ဂျာအကြမ်းတမ်းပတ်သက်လို့စိုးရိမ်နေကြောင်းပြောဆိုကြတယ်လို့အမေရိကန်နိုင်ငံသားဌာနဘာသာရေးလွတ်လပ်ခွင့်ဆိုင်ရာတာဝန်ကြီးဆမ်ဘရောင်းဘက်ကညီလာခံအဆုံးသတ်နေတဲ့တင်းစာရှင်းလင်းပွဲအတွင်းပြောပါတယ်ဘင်္ဂလားဒေ့ရှ်အိန္ဒိယနဲ့မြန်မာနိုင်ငံတွေကဒုက္ခသည်တွေကိုအကူအညီပေးဖို့နိုင်ငံသားဖြစ်ခွင့်ရဖို့နဲ့ရခိုင်ပြည်နယ်ကသက်ဆိုင်ရာလူမှုဝန်ပိုင်းအားလုံးအတွက်ဖွံ့ဖြိုးတိုးတက်ဖို့ဆိုတဲ့အချက်၃ချက်ကိုဦးတည်ချက်ထားပြီးအမေရိကန်အစိုးရကလှုံ့ဆော်သွားမယ်လို့ပြောတဲ့အကြောင်းရိုဟင်ဂျာရေးအမေရိကန်အခြေစိုက်လူခြားသူတူက VOA ကိုပြောပါတယ်။ဒီညီလာခံကနေကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ဆိုင်ရာဆက်လုပ်သွားမယ်အစီအစဉ်တွေကိုချမှတ်ထားပြီးဒီလိုညီလာခံမျိုးနောက်နှစ်မှလည်းကျင်းပသွားအောင်မယ်အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကညီလာခံနောက်ဆုံးနေ့အစီအစဉ်အဖွဲ့မင်ကွန်မှာထည့်ပြောသွားပါတယ်။ဒီအကြောင်းသတင်းလောကူသတင်းတွေပြီးမှထုတ်လွှင့်မှုရှိပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုတဲ့ EU ဥရောပသမ္မတကြားမှာကုန်သွယ်ရေးဆိုင်ရာအငြင်းပွားမှုတွေပြည်လည်အောင်လို့ဥရောပကော်မရှင်ဥက္ကဋ္ဌ Jean-Claude Juncker နဲ့ဆွေးနွေးနိုင်ခဲ့တာဟာစီးပွားရေးအရကြီးမားတဲ့အောင်မြင်မှုဖြစ်ပြီးတော့သမိုင်းဝင်သဘောတူညီမှုဖြစ်တယ်လို့သမ္မတ Donald Trump ကပြောကြားလိုက်ပါတယ်။ဒါပေမဲ့ဘလို့သဘောတူညီမှုတွေရရှိခဲ့တယ်လဲဆိုတော့အသေးစိတ်ကိုတော့ပြောကြားခြင်းမရှိပါဘူး။ EU ကော်မရှင်ဥက္ကဋ္ဌနဲ့ဗုဒ္ဓဟူးနေ့ကဆွေးနွေးခဲ့ပြီးတော့ဂျာတာပရင်းကတော့ Iowa ပြည်နယ်ကိုတွားရောက်ခဲ့တဲ့သမ္မတ Trump ကအမေရိကန်လက်သမားတွေအတွက် EU ဈေးကွက်ကိုဖွင့်ပေးခဲ့တယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံတဲကိုတင်သွင်းတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်သွင်းကုန်ခွန်တွေချမှတ်ခဲ့လို့တရုတ်ကပြန်ပြီးတော့အမေရိကန်ကုန်တွေကိုသွင်းကုန်ကောက်နေတဲ့အတွက် Iowa ပြည်နယ်အပါအဝင်အမေရိကန်အနောက်အလယ်ပိုင်းပြည်နယ်တွေကလက်သမားတွေအထိနာနေကြတာပါ။ဒါလာဘရင်းတင်နောက်ပိုင်းမှာသမ္မတ Trump Illinois ပြည်နယ်ကိုသွားပြီးတော့သမ္မတလုပ်ငန်းလုပ်ငန်းသူတွေကိုမိန့်ခွန်းပြောတာမှလည်းအမေရိကန်ပြည်ထောင်စုရဲ့လုံခြုံရေးကိုတရုတ်အပါအဝင်ဗန်နိုင်ငံကမှတားဆီးပိတ်ပင်လို့မရဘူးလို့ပြောကြခဲ့ပါတယ်။အမေရိကန်လက်သမားတွေထိခိုက်အောင်လို့တရုတ်ကကြိုးစားပေမဲ့အမေရိကန်ထွက်ပဲပီဆက်အမြောက်များကိုဥရောပကအမြန်ဆုံးဝယ်ဖို့သဘောတူခဲ့တယ်လို့သမ္မတကပြောပါတယ်။ပဲပီဆက်တွေဝယ်ယူဖို့နဲ့အမေရိကန်ကတဘာဝတန်းခွေရေးတိုးလောင်မဲ့နေရာတွေဆောက်ဖို့ EU ဘက်ကမတင်မကြကတိပြုခဲ့ပါတယ်။အတ္လန္တိတ်သမုဒ္ဒရာတစ်ဖက်တစ်ချက်မှာရှိတဲ့ အမေရိကန်နဲ့ဥရောပနိုင်ငံတွေကြားညှိနှိုင်းမှုတွေလုပ်နေချိန်မှာနောက်ထပ်သွင်းကုန်ခွန်တွေချမှတ်ခြင်းမလုပ်ဖို့ကိုတော့တမရာထရမ့်နဲ့ EU ကော်မရှင်ဥက္ကဋ္ဌယွန်ကာတို့ဗုဒ္ဓဟူးနေ့ကသဘောတူခဲ့ကြပါတယ်
။အမေရိကန်ရှေ့နေချုပ် Jeff Sessions ကသူ့ရဲ့လက်ထောက်ဖြစ်သူဒုတိယရှေ့နေချုပ် Rod Rosenstein ပေါ်သူအနေနဲ့အမြင့်မားဆုံးယုံကြည်စိတ်ချမှုရှိတယ်လို့ပြောလိုက်ပါတယ်။ဒါအပြင် Mr. Rosenstein ကိုဆွဆွဲအပြစ်တင်ပြီးရေးယူပြီးရီပပလီကန်လွှတ်တော်အမတ်တွေနဲ့ conservative အုပ်စုတစုကတောင်းဆိုနေတာကိုပယ်ချလိုက်တဲ့သဘောပါ။ Boston မြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင် Mr. Sessions ကကျွန်တော်ရဲ့လက်ထောက် Rod Rosenstein ဟာတိတ်ကိုအရေးချင်းပြောသူပါလို့ပြောသွားပါတယ်။ကွန်ကရစ်လွှတ်တော်ကိုကျွန်တော်ပြစ်စီချင်တာကရှိနေတဲ့ဥပဒေရေးရာကိစ္စရာတချို့ကိုအာရုံစိုက်ဖို့ပါ။လူဝင်မှုကြီးကြပ်ရေးဆိုင်ရာလက်ရှိအခြေအနေကိုကွန်ကရစ်လွှတ်တော်ကအကန့်အသတ်ဖြည့်ရှင်းဖို့လိုအပ်ပါတယ်လို့ရှေ့နေချုပ် Sessions ကပြောပါတယ်။ Mr. Rosenstein ကိုဆွဆွဲပြစ်တင်ဖို့ Republican အောက်လွှတ်တော်အမတ်၁၁ယောက်ကစတင်ကြိုးပမ်းလာပြီးနောက်တစ်ရက်မှာပဲရှင်နေချုပ်ကသူ့ရဲ့လက်ထောက်ကိုထောက်ခံတဲ့အကြောင်းပြောလာတာပါ Mr. Rosenstein ပေါ်ပြုမှုလှုံ့ဆော်မှုမသိလျော်မှု2016ခုနှစ်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ဆွတ်ဖက်တဲ့ကိစ္စအပေါ်အထူးစုံစမ်းစစ်ဆေးမှု Robert Mueller ရဲ့ရာဇဝတ်ကြောင်းစုံစမ်းစစ်ဆေးမှုနဲ့ပတ်သက်တဲ့အချက်လက်တွေကိုတည်တည်လောက်ပတ်စွာမျှဝေဖို့ပြောက်ကွက်မှုလို့နဲ့ဆွဆွဲပြီးအပြစ်တင်ရေးယူဖို့ကြိုးစားကြတာပါMr. Mueller ရဲ့စုံစမ်းစစ်ဆေးမှုကိုဒုတိယရှေ့နေချုပ် Rosenstein ကကြီးကြပ်ရတာဖြစ်ပြီးသမ္မတ Donald Trump နဲ့လွှတ်တော်တွင်သမ္မတရဲ့မဟာမိတ်တွေကဒုတိယရှေ့နေချုပ်ကိုပြစ်မှတ်ထားဝေဖန်တိုက်ခိုက်နေကြတာပ
ါ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။တောက်ချာနဲ့မနေ့ဖက်အတွက်နိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ကချင်ပြည်နယ်ဖားကပ်မြို့နယ်ကအေရယရနာကြောက်ဆိုင်နန်းတော်လောက်ကွက်မှာဇူလိုင်လ24ရက်နေ့တုန်းကမြေစာပုံပြိုကျစဉ်မှာပျောက်ဆုံးနေသူတွေကအလောင်း17လောင်းကိုကြာသပတေးနေ့ကတွေ့ရှိခဲ့ပါတယ်။အင်္ဂါနေ့တုန်းကမြေကမ်းပါပြိုကျစဉ်တုန်းကမတ်မုံချေးရွာ၊ဖားပြင်ချေးရွာ၊မက်လက်ဆောင်ချေးရွာစတဲ့ချေးရွာတွေကရေမစဲကြောက်ရှာဖွေသူ28ယောက်အထိပျောက်ဆုံးနေတယ်လို့လူပျောက်စင်းအရာသိရပါတယ်။ပြိုကျမြေစာပုံအောက်မှာပျောက်ဆုံးနေသေးသူတွေကိုလည်းဆက်လက်ရှာဖွေနေတယ်လို့ကချင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တဦးက VOA မြန်မာပိုင်းကိုပြောပါတယ်။အခုတစ်ခါမြေကမ်းပါပြိုကျလို့ပျောက်ဆုံးနေသူတွေဟာမြေကြီးဖွတ်သွားတာမျိုးမဟုတ်ပဲရေထဲနှင်းမြုပ်သွားတာဖြစ်လို့ရေကန်ထဲမှာဖောင်တွင်နဲ့လှက်ပတ်ရှာဖွေနေတယ်လို့ပြည်တယ်လွှတ်တော်ကိုယ်စားလှယ်ဦးတာရှိလက်ဆိုင်ကပြောပါတယ်မြေကြီးမြုပ်သွားတဲ့ဘက်မှာတော့ရန်တရားတွေနဲ့ဆင်းဖို့ခက်ခဲနေလို့မြေတူးဆက်ကြီးတွေနဲ့ဖော်ဖို့ကြိုးစားကြည့်ပေမဲ့အဆင်မပြေဘူးလို့လည်းသူကပြောပါတယ်ဖားကန်ဒေသတွေကတယန်စာတတူးဖော်ရေးတွင်းနေမှာမြေစာပုံပြိုကျတာရေကမ်းပါပြိုကျတာတွေကြောင့်ရေမစဲကြောက်ရှာဖွေသူအများအများသေဆုံးရလေရှိပါတယ်။ဖားကတ်မြို့နယ်ထဲမှာအန္တရာယ်ရှိတဲ့ကျင်းဟောင်းမြေစာပုံ၊ဒိုင်းချံမြေစာပုံတွေကိုအာဏာပိုင်တွေဘက်ကတားမြစ်နယ်မြေတတ်မှတ်ပြီးတော့ပတ်ဝန်းကျင်ထိန်းသိမ်းမှုပိုင်းကိုထိထိရောက်ရောက်ဆောင်ရွက်ဖို့အလောက်ကိုင်အရာရှိတွေအတွက်လက်လုံလက်စားလောက်ွက်တွေကိုဥပဒေနဲ့အညီအမြန်ချပေးဖို့ဒေသခံရေမစဲကြောက်ရှာသူတွေကိုကော်မတီလုပ်သားလိုင်စင်ကတ်တွေလုပ်ပေးဖို့နဲ့ကျောင်းမြေရနာဥပဒေကိုအမြန်ဆုံးရေးဆွဲပြဋ္ဌာန်းပေးဖို့အတွက်ကချင်အမျိုးသားကွန်ဂရက်ပါတီကကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်
။ဇူလိုင်လ31ရက်နေ့မှာတည်တံပြီးတော့မဲ့မြန်မာနိုင်ငံဘူဘန်ဥက္ကဋ္ဌရာထူးအတွက်လက်ရှိဥက္ကဋ္ဌဦးကျော်ကျော်မောင်ကိုဆက်ပြီးတာဝန်ပေးဖို့သမ္မတကလွှတ်တော်ကိုကြောင်းကြားထားပါတယ်။အသက်80နှစ်ပါရှိပြီဖြစ်တဲ့ဦးကျော်ကျော်မောင်ကို9နှစ်တည်တံရှိတဲ့ဘူဘန်ဥက္ကဋ္ဌဖြစ်ဆက်ပြီးခန့်ဖို့သမ္မတဦးဝင်းမြင့်ကအခုလိုရွေးချယ်တဲ့ပေါ်ဝေဖန်တာတွေလည်းရှိနေပါတယ်။သူဟာဘန်လုပ်ငန်းဆိုင်ရာအတွေ့အကြုံရှိသူတစ်ယောက်ဖြစ်ပေမဲ့ဘူဘန်ဥက္ကဋ္ဌဖြစ်ပြီးခဲ့တဲ့ကာလတာဝန်ယူစဉ်အတွင်းထင်သလောက်စွမ်းဆောင်မှုမပြနိုင်တာကြောင့်ဆိုပြီးလူသစ်တယောက်ကိုတာဝန်ပေးဖို့အများကပြောလင်ထားကြတာပါတရားဝင်နိုင်ငံသားငွေလဲနှုန်းပိုင်းကင်တွဲမှုအားနဲ့တာအရင်စစ်အစိုးရလက်ထက်ကအတိုင်းဆောင်ရွက်တာတွေကြောင့်ဦးကျော်ကျော်မောင်ဘဝဘန်တာတွေလည်းရှိပါတယ်နိုင်ငံရဲ့စီးပွားရေးကိုပဲကင်တဲ့နေရာမှာဘဝဘန်ရဲ့ခန့်ကန်တာကအင်မတန်အရေးကြီးတာကြောင့်ဒိုင်းမီဖွံ့ဖြိုးတိုးတက်ရေးအတွက်ဘဝဘန်ဥက္ကဋ္ဌရဲ့ဆောင်ရွက်ချက်ဟာအင်မတန်ရေးပါတယ်လို့ပြည်တွင်းစီးပွားရေးဘန်တာရေးပညာရှင်တွေကထောက်ပြနေကြပါတယ်ဘူဘန်ဥထောက်ကိုရွေးချယ်မှုအပါအဝင်မြန်မာနိုင်ငံရဲ့ဗန်ဒါရေးကဏ္ဍမှာအကြီးအကျယ်ပြောင်းလဲမှုတွေလုပ်ဖို့လိုနေပြီလို့လည်းပြောကြပါတယ်။ဗန်လုပ်ငန်းဗန်ဒါရေးလုပ်ငန်းနဲ့ဤပညာပိုင်းအားလုံးဆက်ဆက်လုပ်ကိုင်နေတဲ့ခေတ်မှာခေတ်မီထိရောက်တဲ့ဗန်လုပ်ငန်းဖြစ်နိုင်ဖို့ဤပညာပိုင်းကိုသဘောပေါက်နားလည်သူမျိုးလိုအပ်တယ်လို့လည်းစီးပွားရေးပညာရှင်တချို့ကပြောကြပါတယ်
။ပါကစ္စတန်နိုင်ငံရွေးကောက်ပွဲမှာသူအနိုင်ရတယ်လို့ခရစ်ကက်အားကစားအကြောင်းမော်ဟောင်းအင်ဘရာခန်းကပြောကြပြီးတော့ရုပ်ပြတန်ကြဘောကနေမိန်ခွန်းပြောခဲ့တာမှာဆင်းရဲပွဲတင်မှုအခရီးလိုက်စားမှုတို့ကိုကောင်းမွန်တိုးတက်တဲ့အုပ်ချုပ်ရေးစနစ်နဲ့တိုက်ဖြတ်သွားမယ်လို့ကတိပြုခဲ့ပါတယ်။ဗုဒ္ဓတိကကျင်းပခဲ့တဲ့ရွေးကောက်ပွဲကမဲ90ရာခိုင်နှုန်းလောက်ရေတွက်ပြီးချိန်ဂျာတာရင်းနေမှာအင်ဘရာခန်းကအနာရမိန်ခွန်ပြောကြားခဲ့တာဖြစ်ပါတယ်။ သူ့ရဲ့ PD ပါတီကအဓိကပြိုင်ဘက်ထောင်ချခံထားရတဲ့ဝန်ကြီးချုပ်ဟောင်းနော်ဝရ်ရှာရီဖ်ရဲ့ PMLN ပါတီထက်ကိုမဲအများကြီးအသာရထားပါတယ်ခန္ဓာနာရအောင်လို့မဲပတမမှုတွေရှိတယ်လို့ပြိုင်ဘက်ပါတီတွေအားလုံးကဆက်ဆွဲနေကြပါပဲရွေးကောက်ပွဲကော်မရှင်ကတော့ဒီဆက်ဆွဲချက်တွေကိုပယ်ချပါတယ်အခုရွေးကောက်ပွဲမှာတရားရဂိုင်းနှုံးပွင့်လင်းမြင်သာမှုမျှတမှုရှိတယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကအခိုင်အမာပြောပါတယ်အမရခန်းကလည်းအခုရွေးကောက်ပွဲဟာပါကစ္စတန်မှာအမျှတဆုံးရွေးကောက်ပွဲဖြစ်တယ်လို့ဆိုပြီးမဲမတမမှုဆွဆွဲချက်တွေအတွက်စုံစမ်းစစ်ဆေးဖို့လိုအပ်တဲ့အကူအညီမှန်သမျှပေးမယ်လို့လည်းကတိပြုခဲ့ပါတယ်ဒါ့အပြင်ပါကစ္စတန်နိုင်ငံကိုစာယာဝပြောတဲ့အစ္စလာမ်နိုင်ငံတော်ဖြစ်အောင်လုပ်သွားမယ်လို့လည်းခန်းကအမေကွန်းထဲမှာကတိပြုသွားပါတယ်မဲချီအတွက်ပြီးတလောက်ရလက်တွေအရာခန်းရဲ့ပါတီဟာပါတီသေးလေးတွေဒါမှမဟုတ်တတိပုဂ္ဂလအမတ်တွေနဲ့ညံပေါင်းဖွဲ့ပြီးတော့ဗဟုအစိုးရဖွဲ့နိုင်မဲ့အခြေအနေရှိရမကပါကစ္စတန်ပြည်နယ်၄ခုထဲက၃ခုမှာအစိုးရဖွဲ့နိုင်လိမ့်မယ်လို့လေလာသူတွေကသုံးသပ်နေကြပါတယ်
။ဂရိနိုင်ငံမှာလူ80ယောက်ထက်မနည်းတည်ဆုံးပြီးပျောက်ဆုံးနေသူဗနယောက်ရှိမှန်းမသိရသေးတဲ့ဒီသတင်းပတ်တွင်တော်မီလောင်ကျောင်းမှုဟာရှုံမီဖြစ်နိုင်တယ်လို့အနာဘိုင်တွေကတန်ရရှိနေပါတယ်။ဂရိနိုင်ငံအများပြည်သူလုံခြုံရေးနဲ့ကာကွယ်ရေးဝန်ကြီးနီကိုစတော့စကတ်ကရာဇဝတ်ကြောင့်လူရဲ့ဆိုင်ရာအန္တရာယ်ရှိတဲ့လက်ဆက်လက်နာတွေနဲ့အရေးပါတဲ့ရှောက်ဖွေတိရှိချက်တွေရှိထားပါတယ်။အခြေလက်များပြားကြောင့်ကျွန်တော်တို့စိုးရိမ်ပါတယ်။စုံစမ်းစစ်ဆေးမှုဖြစ်လာစေတဲ့ရုပ်ဝတ္ထုပိုင်းရှောက်ဖွေတိရှိချက်တွေရှိထားပါပြီလို့ပြောပါတယ်။ဒီထက်ပိုပြီးတော့သူကသေးစိတ်မပြောပါဘူး။တင်းလာနေကဆောက်လောင်တဲ့ဒေါ်မီဟာအီတီမျိုးတော်ရှိမောမြောက်ဘက်ကကဘာလက်ခီလေတွေနဲ့ပင်လေကန်းကြီးအပန်းဖြေလာသူတွေကြိုက်ကြတဲ့ကန်ရွန့်ဒေသတစ်ခုလျှောက်မှာလောင်ကျွမ်းသွားတာပါခင်ဗျာ
။နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုမဆုမြတ်မွန်နဲ့ကိုကျော်ကျော်တင်လို့ပြောပြခဲ့ကြတာပါ။အခုတော့သတင်းပေးပို့ချက်နဲ့စူးစီးတင်ပြချက်တွေကိုဇက်တိုက်ထုတ်လွှင့်သွားပါမယ်။အရင်ဦးဆုံးဘာသာရေးလွတ်လပ်ခွင့်ဆိုင်ရာညီလာခံအကြောင်းကြည့်အောင်ပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ဖွန်ပီယိုတာဝန်ယူကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်ဖြစ်ထွန်းရေးဆိုင်ရာပထမဆုံးအကြိမ်ညီလာခံပြီးဆုံးသွားပြီဖြစ်ပြီးရိုဟင်ဂျာအရေးဟာညီလာခံအတွင်းမှာအလေးထားပြောဆိုဆွေးနွေးကြတဲ့ကိစ္စတစ်ရပ်ဖြစ်တယ်လို့အမေရိကန်အစိုးရတာဝန်ရှိသူကပြောပါရယ်။ရင်းညာဒုက္ခတဲ့အကြက်တဲကိုအမေရိကန်အစိုးရအနေနဲ့ရှေ့ဆက်ပြီးတွန်းအားပေးလှုပ်ဆောင်သွားမယ်လို့ပြောတဲ့အကြောင်းရင်းညာရေးအမေရိကန်အခြေစိုက်လှုပ်ရှားဆောင်ရွက်သူတွေကဆိုပါတယ်ကိုကျော်ကျော်သိန်းကအပြည့်စုံကိုတင်ပြပါမယ
်အမေရိကန်နိုင်ငံရဲ့ဌာနမှာဇူလိုင်လ24ရက်နေ့ကနေ26ရက်နေ့ထိသုံးဝင်ကြကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်ဖြစ်ထွန်းရေးဆိုင်ရာပထမဆုံးပြည်ညီလာခံကိုတက်ရောက်တဲ့နိုင်ငံပေါင်း80ကျော်ကကိုယ်စားလှယ်တွေတဲ့အများပြားကရင်းညာအကြက်တဲနဲ့ပတ်သက်ပြီးပြောဆိုကြတယ်လို့အမေရိကန်နိုင်ငံရဲ့ဌာနကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ဆိုင်ရာတာဝန်ကြီးဆန်ဘရောင်းဘက်ကညီလာခံအပြီးလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ
်။ A number of them talking about particular statements of concern regarding the Rohingya what's taking place there.
ရိုဟင်ဂျာရေးနဲ့ပတ်သက်လို့အဲ့ဒီမှာဖြစ်ပျက်နေရတဲ့ပတ်သက်လို့အထူးသဖြင့်စိုးရိမ်တဲ့အကြောင်းတွေကိုကိုယ်စားလှယ်အများပြားကပြောကြပါတယ်။ဒီဖြစ်ရပ်ကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုအဖြစ်ကျွန်တော်တို့အနေနဲ့သတ်မှတ်ပြီးသားပါ။အဓိကအားဖြင့်ဘာသာရေးအရာလူနည်းစုတွေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားရတဲ့ပတ်သက်တဲ့နောက်ထပ်အစီရင်ခံစာတွေလည်းထွက်လာဖို့ရှိပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်တိုင်ဝိုင်းဖြစ်မြန်မာအစိုးရကသုံးနှုန်းပြောဆိုဖော်ပြသူတွေကိုနိုင်ငံတကာကရိုဟင်ဂျာလို့ခေါ်ဆိုသုံးဆပြီးအဲ့ဒီအခေါ်အဝေါ်ကအခြေတင်ဖြစ်စရာအဓိကအကြောင်းရပ်တစ်ခုဖြစ်နေတယ်လို့အခုချိန်ဒီလည်းဒီအပေါ်မှာပြည်လည်မှုရသေးတာမဟုတ်ပါဘူး။လက်ရှိဖြစ်နေတဲ့အကြက်တဲပြည်လည်အောင်အမေရိကန်အစိုးရအနေနဲ့တိုက်တိုက်တွန်းတွန်းလှုပ်သွားမယ်လို့ပြောတဲ့အကြောင်းညီလာခံတယောက်သူတွေကတူဦးဖြစ်တဲ့ရိုဟင်ဂျာရေးအမေရိကန်အခြေစိုက်လှုပ်ရှားသူဒေါက်တာဝက်ကောက်ဦးတင်က VOE ကိုပြောပါဗျာ
။နားလီမွတ်အတွက်အားလုံးအတူတူအေးအေးချမ်းသာနေဖို့အတွက်အဲ့ဒါကိုဥဆောင်ပြောလို့မယ်လို့ပြီးတော့ရိုဟင်ဂျာကြောင့်တဲ့ပတ်သက်လို့ကမ်မရှိတဲ့ဘင်္ဂလားဒေ့ရှ်မှာအိန္ဒိယမှာသူတို့အေးအေးဆက်ဆက်ပြန်သွားပြီးတော့ဟိုမှာငြင်းငြင်းချမ်းချမ်းလုံခြုံရင်းနဲ့နေဖို့အတွက်ပြီးတော့ရခိုင်ဗုဒ္ဓဘာသာဝင်တို့နဲ့အတူတူညင်းညင်းချမ်းချမ်းနေနိုင်ဘက်အတွက် religious perspective ကလုံမယ်လို့ပြောပါတယ်
။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုသူတို့မူရင်းနေရာတွေစီပြန်ပို့ရေးလှုပ်ဆောင်ဖို့မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံကြားသဘောတူလက်မှတ်ရေးထိုးထားသလိုကုလသမဂ္ဂအဖွဲ့အစည်းတွေဖြစ်တဲ့ UNHCR, UNDP တို့နဲ့မြန်မာအစိုးရကြားမှာလည်းနားလည်မှုစားကြွန်လာလက်မှတ်ရေးထိုးထားပါတယ်။ဒီလိုအခြေအနေတွေကိုတိုးတက်မှုအဖြစ်မြန်မာတာဝန်ရှိသူတွေဘက်ကထောက်ပြပြောဆိုကြတာပါ။ရိုဟင်ဂျာကြက်တဲပြည်လဲရေးတွေ့အချက်သုံးချက်ကိုအမေရိကန်အစိုးရကသတ်မှတ်လုပ်ဆောင်သွားမယ်လို့ပြောတဲ့အကြောင်းဒေါက်တာဝကာဦးရင်ကပြန်ပြောပြပါတယ်
။ပထမချက်ကရိုဟင်ဂျာဒုက္ခသည်ပြီးတော့တခြားရခိုင်နယ်ပါရှိလဲအားလုံးဒုက္ခသည်အားလုံးပေါ့လေဗျာ။အားလုံးကိုသူတို့ကခေစိတ်ဘော့အတွက်သူရဲ့ပြဿနာရှင်းဖို့အတွက်ရည်ရွယ်ချက်ရည်ရွယ်ချက်နှိမ့်ကဆုံးရှုံးသွားတဲ့နိုင်ငံသားကို ့ရိုဟင်ဂျာလူမျိုးပြန်ရပြီးတော့လူအခွင့်ရပြန်ရဖို့အတွက်အဲ့ဒါကအမေရိကန်ဆိုအကကြိုးစားမယ်ပြီးတော့နံပါတ်3က development တိုးတက်မှုပေါ့လေဗျာအာရခိုင်ပြည်မှာရှိတဲ့လူတွေအားလုံးရိုဟင်ဂျာနဲ့တခြားဘာသာဝင်ရခိုင်တွေပါနဲ့ဘာသာဝင်အားလုံးအေးအေးချမ်းချမ်းနေပြီးတော့ဒေသကိုတိုးတက်ဖို့အတွက်ပညာရေးစီးပွားရေးလူမှုရေးအားလုံးပေါင်းပြီးတော့တိုးတက်ဖို့အတွက်အဲဒါတုံးခုအဓိကရည်ရွယ်ချက်ရှိလို့အမေရိကန်ဆိုကပြောပါတယ
်အမေရိကန်နိုင်ငံသားရဲ့ဌာနအနေနဲ့ကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်တိုးတက်ဖြစ်ထွန်းရေးအတွက်နိုင်ငံစုံပါဝင်တဲ့ပူးတွဲရမုံငွေတရားထူထောင်ဖို့ကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်လှူရှားလှူဆောင်နေသူဘာသာပေါင်းစုံကလူပုဂ္ဂိုလ်တွေအတွက်ခေါင်းဆောင်မှုဆိုင်ရာအစီအစဉ်တစ်ခုအကောင်အထည်ဖော်ဖို့နဲ့ပုဂ္ဂလိကနဲ့အစိုးရပူးပေါင်းပါဝင်တဲ့သုံးရက်ကြာဆွေးနွေးပွဲတစ်ခုလုပ်သွားဖို့ဆိုတာတွေကိုညီလာခံဆုံးသက်နေ့မှာနိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကကြေညာသွားပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြသွားတာပါဒီအကြောင်းနဲ့တစ်ဆက်တည်းတင်ပြချင်တာက Washington DC မှာ3ရက်ကြာကျင်းပပြီးသွားတဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာထိပ်သီးဆွေးနွေးပွဲဟာအောင်အောင်မြင်မြင်နဲ့ပြီးဆုံးသွားတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနကကြေညာခဲ့ပေမဲ့အမေရိကန်ပြည်ထောင်စုအတွင်းမှာတော့ဒီဆွေးနွေးအပေါ်မှာဝေဖန်မှုတွေရှိနေကြပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ကိုကျော်အောင်လွင်ကစူးစီးတင်ပြထားပါတယ်
နိုင်ငံတကာကဘာသာရေးကောင်းဆောင်တွေအစိုးရအရာရှိတွေနဲ့လူခွင့်လှူရှားသူတွေတော်တော်များများတက်ရောက်ခဲ့တဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာဝန်ကြီးများအဆင့်နိုင်ငံတကာဆွေးနွေးပွဲကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပထမဆုံးကြိမ်ဖြစ်ကမ္ဘာကထပြုကျင်းပခဲ့တာပါဘာသာရေးလွတ်လပ်ခွင့်ဟာလူတိုင်းခံစား권ရှိတဲ့မွေးရာပါအခွင့်အရေးတစ်ရပ်ဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကထိပ်သီးစည်းဝေးအပိတ်မင်ခွန်းမှာပြောကြားခဲ့ပါတယ်
The United States advances religious freedom in our foreign policy.
မြန်မာပြည်ထောင်စုဟာဘာသာရေးလွတ်လပ်ခွင့်ကိုနိုင်ငံသားရေးမူဝါဒတစ်ခုအဖြစ်သတ်မှတ်ထားပါတယ်။ဒါဟာအမေရိကန်ရဲ့အခွင့်အရေးဆက်သက်မဟုတ်ပါဘူး။ဘုရားသခင်ကပေးထားတဲ့လူသားတိုင်းခံစား권ရှိရမွေးရပါအခွင့်အရေးတရားပါ။လွန်ခဲ့တဲ့1980ရုံးကလူခွင့်ရေးကြီးညာစရာမှာအခိုင်အမာဖော်ပြထားတဲ့လူသားတိုင်းလွတ်လပ်စွာတွေးခေါ်권ရှိရမယ်၊လွတ်လပ်စွာယုံကြည်권ရှိရမယ်၊လွတ်လပ်စွာကိုယ်ပွဲ권ရှိရမယ်ဆိုတဲ့အချက်တွေကိုနိုင်ငံပေါင်း48နိုင်ငံကတညီတညွတ်ထက်ကြီးညာခဲ့ရတာပါ။
ဘာသာရေးလွတ်လပ်ခွင့်ထိပ်သီးဆွေးနွေးပွဲမှာလူနည်းစုကိုးကွယ်တဲ့ဘာသာရေးတွေအပေါ်မှာနှိတ်ကွပ်မှုတွေကိုအကာအကွယ်ပေးရင်းနဲ့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ဥပဒေအရစိန်ခေါ်ကဲဆမ်းမှုတွေကြုံတွေ့နေရတာတွေကိုအကာအကွယ်ပေးရေးကိစ္စတွေကိုအဓိကထားပြောဆိုဆွေးနွေးခဲ့ကြပါတယ်။အမေရိကန်ကအကြီးဆုံးဘာသာမဲ့အဖွဲ့အစည်းဖြစ်တဲ့ Freedom From Religious Foundation အဖွဲ့ရဲ့တွဲဖက်ဥက္ကဋ္ဌ Annie Laurie Geller ကဘာသာရေးကိုးကွယ်မှုနဲ့ပတ်သက်ပြီးတော့သူတို့နဲ့သဘောထားကွဲလွဲမှုတွေရှိလာပြီဆိုရင်ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးဒိဗေထပ်ပြီးတော့ဖွင့်ဆိုတာမျိုးတွေရှိနေတယ်လို့ဆိုပါတယ်။သမ္မတ ထရမ့်ဟာ Presbyterian လို့ခေါ်တဲ့ Scotland နိုင်ငံခရစ်ယာန်အသင်းတော်ကိုယုံကြည်ကိုးကွယ်သူတူဖြစ်တဲ့ဆိုပေမဲ့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ဆန်ထားလောက်တဲ့ပုံကိုယ်တူတော့ဖြစ်ပုံမရပါဘူး။ဖျားเจ้าကိုတတ်နိုင်သမျှတော့ပါတယ်လို့ဆိုထားသူပါ။ဒါပေမဲ့လည်း2016ခုနှစ်သမ္မတရွေးကောက်ပွဲမှာတော့ဧဝံဂေလိခရစ်ယာန်တွေကသူ့ကိုမဲတွေကြီးကျယ်ထည့်ခဲ့ကြပါတယ်။အဲဒါကြောင့်ဘာသာရေးလွတ်လပ်ခွင့်တွေကိုတိုးတက်အောင်လှုံ့ဆော်ပါမယ်လို့ဂရိပေးခဲ့တာရှိပါတယ်။ဘာသာရေးလွတ်လပ်ခွင့်မရှိတဲ့သူတွေအတွက်သမ္မတ ထရမ့်အစိုးရကဆက်ပြီးတော့ကြိုးပမ်းနေမယ်ကြောင်းနိုင်ငံသားရေးဝန်ကြီးပွန်ပီယိုကပြောပါတယ
် Millions of people of all faiths are suffering every day
ယုံကြည်မှုနဲ့ပတ်သက်ပြီးသမ်းနဲ့ချီရပြည်သူတွေနေ့စဉ်နဲ့အများထိခိုက်ခံစားနေကြပါတယ်အဲ့ဒီအတွက်သမ္မတ ထရမ့်အစိုးရကဘာမှမလုပ်ဘဲအသံတိတ်နေမှာမဟုတ်ပါဘူးအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးအကျိုးစီးတဲ့လှုပ်ဆောင်မှုတွေကိုနှစ်တွေအတော်များများလှုပ်လာခဲ့သလိုပဲအခုလည်းဆက်လက်ပြီးလှုပ်ဆောင်သွားမှာဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုမှာဘာသာရေးလွတ်လပ်ခွင့်နဲ့ပြည်သူ့အခွင့်အရေးမျှတမှုရှိအောင်ကြိုးပမ်းခဲ့ရတဲ့တမိုင်းကရှင်းလျားပါတယ်။ဥပမာလိင်တူချစ်သူအခွင့်အရေးနဲ့ပတ်သက်ပြီးအမေရိကန်ရဲ့ပြည်သူ့အခွင့်အရေးဆိုင်ရာဥပဒေတွေဟာဘာသာရေးယုံကြည်မှုတွေကိုချိုးဖောက်ရရောက်တယ်ဆိုပြီးတော့တရားရုံးတက်ရတဲ့အဖြစ်တွေရှိနေပါတယ်။ဒေါ်နယ်ထရမ့်သမ္မတဖြစ်လာပြီးနောက်ပိုင်းပြည်သူတွေဖြတ်ချမှုကိုဆန့်ကျင်တဲ့နိုင်ငံတော်တရားသူကြီးချုပ်တွေကိုရွေးချယ်ခန့်အပ်ခဲ့ပါတယ်။ဘာသာရေးလွတ်လပ်ခွင့်ကိုအကာအကွယ်ပေးနေတဲ့ပတ်သက်ပြီးတော့လည်းသမ္မတ ထရမ့်ကမူဝါဒတရားကိုချမှတ်ထားပါတယ်။သမ္မတ ထရမ့်ဆိုရဲဘာသာရေးလွတ်လပ်ခွင့်ဆိုင်ရာမူဝါဒတွေကိုပြည်သူ့အခွင့်အရေးအဖွဲ့အစည်းတွေကအပြင်းထန်ဝေဖန်နေကြတာပါ။လူများစုကိုးကွယ်ယုံကြည်မှုတွေကိုမျက်နှာသာပေးတဲ့သမ္မတ ထရမ့်ရဲ့မူဝါဒတွေကလူနည်းစုကိုးကွယ်ယုံကြည်မှုတွေအတွက်ထိခိုက်နေနာစေတဲ့ဒီမူဝါဒတွေဟာလိင်တူချစ်သူတွေအပါအဝင် LGBTQ လို့ခေါ်တဲ့လူမှုအတိုင်းဝိုင်းဘာသာတရားယုံကြည်မှုမရှိတဲ့လူမှုအတိုင်းဝိုင်းအမျိုးသမီးတွေနဲ့လူနည်းစုကိုးကွယ်ယုံကြည်သူတွေအပေါ်ခွဲခြားဆက်ဆံခွင့်လိုင်စင်ကိုပေးလိုက်တာပဲလို့နယူးယောက်မြို့ကိုလံဘီယာတက္ကသိုလ်ရဲ့အမေရိကန်မွတ်စလင်ဆက်ဆံရေးကောင်စီကဆိုပါတယ
်။အမေရိကန်ပြည်ထောင်စုမှာကျင်းပပြီးသွားတဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာညီလာခံအပေါ်ဝေဖန်မှုတွေနဲ့ပတ်သက်လို့က ကိုကြောင်လွင်တင်ပြသွားတာဖြစ်ပါတယ်အခုတစ်ခါဆက်ပြီးနားဆင်ရမှာကရိုဟင်ဂျာဒုက္ခသည်တွေနဲ့ဆိုင်တဲ့လူညုံရင်းဆိုင်ရာကိစ္စပါဘင်္ဂလားဒေ့ရှ်နေဆက်လူညုံရင်းတပ်ဖွဲ့နဲ့အိန္ဒိယနေဆက်လူညုံရင်းဆိုင်ရာတပ်ဖွဲ့တာဝန်ရှိသူတွေဟာဘင်္ဂလားဒေ့ရှ်နေဆက်မှာရှိတဲ့ဒုက္ခသည်စခန်းကရိုဟင်ဂျာတွေနေဆက်ဖြတ်ကျော်ပြီးခိုးဝင်မဲ့ NDA ကိုဘယ်လိုကာကွယ်သွားကြမလဲဆိုတာကိုဆွေးနွေးခဲ့ကြပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတင်ပြခြင်းပါတယ်ဘင်္ဂလားဒေ့ရှ်နေဆက်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုသူတို့နေထိုင်ရာစခန်းတွေထဲကောင်းမွန်စွာထိန်းချုပ်ထားတယ်လို့ဘင်္ဂလားဒေ့ရှ်နေဆက်လူညုံရေးတပ်ဖွဲ့ BGB ရဲ့ညွှန်ကြားမှုချုပ်မိုဟာမက်ဇာယစ်ဟာဆန်ကမနေ့ကပြောကြားလိုက်ပါတယ်ဘင်္ဂလားဒေ့ရှ် BGB တပ်ဖွဲ့နဲ့အိန္ဒိယနေဆက်လူညုံရေးတပ်ဖွဲ့ BSF တို့နေဆက်လူညုံရေးပူးပေါင်းဆောင်ရွက်ကြဖို့အိန္ဒိယနိုင်ငံ Tripura ပြည်နယ်မှာဇူလိုင်26ရက်ကြာသပတေးနေ့ကဆွေးနွေးပွဲကျင်းပပြီးမစ္စတာဟာဆန်ကအဲ့လိုပြောဆိုလိုက်တာဖြစ်ပါတယ်ဒုက္ခသည်စခန်းတွေမှာရိုဟင်ဂျာဥယျာဉ်အရင်ထက်များလာတာကြောင့်ဒါကိုကင်တွယ်ဖြည့်ရှင်းနေရတယ်လို့ဟာဆန်ကပြောပါတယ
် We have our limitations and capabilities so that's mostly socio economic not that any other kind of
ကျွန်တော်တို့မှာလုံနိုင်တာတွေရှိသလိုအကန့်အသတ်တွေလည်းရှိပါတယ်ဒီကအဖြစ်လူမှုစီးပွားပြဿနာပါခင်ဗျားတို့ထင်နေတဲ့တခြားချင်းချောက်မှုမျိုးတော့မရှိပါဘူးအရင်ကရှိထားပြီးသားဒုက္ခသည်တွေနဲ့နောက်ထပ်ရောက်လာတဲ့ဒုက္ခသည်တွေပေါင်းလိုက်ရင်တသန်းကျော်လောက်ကိုကျွန်တော်တို့စီမံခန့်ခွဲနေရတာပါဒါကပဲကျွန်တော်တို့အတွက်စိန်ခေါ်မှုတွေပါတခြားချင်းချောက်မှုတော့မရှိပါဘူ
းဘင်္ဂလားဒေ့ရှ်အိန္ဒိယနှစ်နိုင်ငံကိုယ်စားလှယ်အဖွဲ့ဟာရိုဟင်ဂျာတွေအစုလိုက်ပြုံလိုက်နေဆက်ဖြတ်ကျော်ပြီးခိုးဝင်လာနိုင်တဲ့ပြဿနာကိုဘယ်လိုတားဆီးကြမလဲဆိုတာအဲ့ဒီအစည်းအဝေးမှာအဓိကထားဆွေးနွေးခဲ့ကြပါတယ်ဒုက္ခသည်တွေနေဆက်တလျှောက်မှာပေါက်ကွေးပစ္စည်းနဲ့လက်နက်မှောင်ခိုလုပ်တာမျိုးမူရစ်ဆေးဝါးနဲ့လူမှောင်ခိုကူးတာမျိုးတွေကိုထိန်းချုပ်နိုင်ဖို့နှစ်နိုင်ငံနေကြားဆောင်တက်တွေကလုံးဝတီးခံမှာမဟုတ်ဘူးဆိုတဲ့မူဝါဒမျိုးချမှတ်ထားတယ်လို့ဟာဆန်ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
် We have taken all the measures to control this Rohingya movements within the Bangladesh
Bangladesh နိုင်ငံလေးကရိုဟင်ဂျာတွေရဲ့လှုပ်ရှားမှုတွေကိုကျွန်တော်တို့မျက်ခြေမပြတ်စောင့်ကြည့်နေပါတယ်သူတို့ကိုစောင့်ကြည့်နိုင်ဖို့စခန်းတွေကိုစနစ်တကျဖွဲ့စည်းထားပါတယ်ရိုဟင်ဂျာတွေကိုစခန်းအပြင်ဘက်ထွက်ခွင့်မပေးပါဘူးသူတို့ကခိုးထွက်ကြမှာဆိုရင်တော့ကျွန်တော်တို့ဘက်ကလည်းအကောင်းဆုံးလှုပ်ဆောင်သွားမှာဖြစ်တယ်လို့အိန္ဒိယဘက်ကလည်းအလားတူလှုပ်ဆောင်ပေးဖို့လိုပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာအကြမ်းဖက်အဖွဲ့ကတိုက်ခိုက်ခဲ့ပြီးနောက်မြန်မာလူညွန့်ရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းရေးဖြစ်စဉ်အတွင်းရိုဟင်ဂျာ6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြပါတယ်။အဲ့ဒီဖြစ်စဉ်အတွင်းမှာလူညွန့်ရေးတပ်တွေကရွာတွေကိုမီးရှို့တာတပ်ဖြတ်တာတွေနဲ့မရင်းကျင်တာတွေကိုကျူးလွန်ခဲ့တယ်လို့ကုလသမဂ္ဂကဆွဆွဲထားပြီးဒါဟာလူမျိုးစုအလိုက်ရှင်းလင်းရေးလှုပ်ဆောင်မှုဖြစ်တယ်လို့ပြောထားပါတယ်။ရိုဟင်ဂျာတွေကိုနိုင်ငံသားအဖြစ်အသိမှတ်ပြုဖို့မြန်မာနိုင်ငံကညှင်းဆန်နေတယ်လို့နိုင်ငံတကာကဝေဖန်နေပါတယ်။မြန်မာအစိုးရကတော့မြန်မာနိုင်ငံမှာရိုဟင်ဂျာဆိုတာမရှိဘူးလို့ညှင်းဆိုထားပါတယ်ခင်ဗျာ။ပြည်ရဲ့တောက်ကြနေမနေ့ကင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာဒီလိုထုတ်လွှင့်ချက်တွေကိုရေဒီယိုကသာမကဘဲ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ဆိုတဲ့စာမျက်နှာကပါအခုပဲတိုက်ရိုက် live ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုတော့မြန်မာအစိုးရနဲ့ဆိုင်တဲ့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ကြပါတယ်2018-19ဘဏ္ဍာရေးနှစ်မှာ7,500,000,000လုံငွေပြမယ်လို့စီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနဘက်ကထုတ်ပြန်လိုက်ပါတယ်နှစ်စဉ်အသုံးစည်းဟာလူငွေပြဘတ်ဂျက်နဲ့ယက်တီနေတာဖြစ်ပြီးဒီလိုဒီနှစ်လိုငွေဟာပြီးခဲ့တဲ့နှစ်လူငွေထက်နှဆကျော်ပိုတိုးသွားဖို့ရှိပါတယ်။ကာကွယ်ဘတ်ဂျက်ကအများဆုံးသုံးဆွဲတဲ့ဌာနတွေတည်းဆက်ရှိနေပြီး NLD အစိုးရလက်ထက်မှာလည်းပြည်သူတွေလိုအပ်တဲ့ပညာရေးပိုင်းကျန်းမာရေးပိုင်းဘတ်ဂျက်သုံးဆွဲမှုဟာပြည်သူတွေလိုလားသလောက်မသုံးသေးတာကိုဝေဖန်မှုတွေရှိနေပါတယ်။ VOA သတင်းတော့မေခကသတင်းပေးပို့ထားပါပါ
။ပြည်အောင်စုလွတ်တော်မှာ2018-2019 ဘဏ္ဍာရေးနှစ်ရာသုံးဆိုင်ရာဥပဒေအရဒီနှစ်မှာ7,500,000,000ခန့်လုံငွေပြမယ်လို့စီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနဘက်ကထုတ်ပြန်လိုက်တာပါပြီးခဲ့တဲ့နှစ်နဲ့ရှင်ရင်ဒီနှစ်လုံငွေဟာပြီးခဲ့တဲ့နှစ်လုံငွေထက်နှစ်ဆကျော်ပိုများပါတယ်ကာကွယ်ရေးဝန်ကြီးဌာနအနေနဲ့ဘတ်ဂျက်အများဆုံးသုံးတဲ့ဌာနတွေရဲ့ဆက်လက်ပါဝင်နေပြီးအရင်နှစ်ကထက် 7,600,000,000 နီးပါးထပ်တိုးတောင်းထားပါတယ်ဒီလိုထပ်တိုးတောင်းထားတာနဲ့ပတ်သက်လို့ကာကွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်မြင့်ွယ်ကအခုလိုလွှတ်တော်မှာတင်ပြသွားတာပါ
။ကာကွယ်ရေးဝန်ကြီးဌာနအနေဖြင့်အင်အားတောင့်တင်ပြီးစွန့်ရိပ်ထက်မြက်သည့် ခင်မီမျိုးချစ်တမတော်တိဆောက်ရန်ဒုတော်ဝင်ရေးသုံးပါးကိုကာကွယ်စောင့်ရှောက်ရန်နိုင်ငံတော်၏ပြည်သူ့စစ်မဟာဗျူဟာကိုဖော်ဆောင်ရေးတွင်ပြည်သူတရက်လုံးကတမတော်ကိုမနိုင်ပြု၍နိုင်ငံတော်တိဆောက်ရေးနှင့်ကာကွယ်ရေးကဏ္ဍများတွင်ပါဝင်ဆောင်သွားစေရန်စသည့်ရည်မှန်းချက်တော်ဝင်များကိုအခြေခံ၍တမတော်ကြီးရည်လေတပ်ဖွဲ့များကို Standard Army, Standard Navy, Standard Air Force ဖြစ်လာစေရန်အတွက်နှစ်ရှိစီမံကိန်းများကိုရေးဆွဲထားပါသည်
လက်ရှိမှာကာကွယ်ရေးဝန်ကြီးဌာနရဲ့ဘတ်ဂျက်သုံးစွဲမှုပိုင်းဟာပြီးခဲ့တဲ့နှစ်တွေကထပ်ပိုတိုးလာတာကြောင့်ဝေဖန်မှုတွေရှိလျက်ရှိပါတယ်။တိုင်းရင်းသားလက်နက်ကင်တွေနဲ့တိုက်ပွဲတွေဖြစ်တာမှာစစ်လက်နက်အားသာချက်နဲ့အနိုင်ပိုင်းဖို့ကာကွယ်ရေးအသုံးစရိတ်ပိုတုံးလာတယ်လို့ဝေဖန်ထောက်ပြလာတာတွေလည်းရှိနေပါတယ်။လက်ရှိဘဏ္ဍာငွေသုံးစွဲမှုမိုင်းမှာအရသာအစိုးရလို့ခေါ်တဲ့ NLD အစိုးရလက်ထက်မှာလည်းပြည်သူတွေလိုအပ်နေတဲ့ပညာရေးပိုင်း၊ကျန်းမာရေးပိုင်းဘက်တွေကိုလိုတလောက်မတုံးနိုင်သေးတဲ့အပေါ်မှာဝေဖန်မှုတွေရှိနေပါတယ်။ဘဏ္ဍာငွေသုံးစွဲမှုပိုင်းကိုစီစစ်တာမှလည်းထင်သလောက်စီစစ်ဖြတ်တောက်နိုင်တာမရှိသေးဘူးလို့ပြောဆိုလာသူကတော့ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာညိုညိုတင်ပါ။အ
ားမရဘူးပြည်သူလူထုရဲ့လက်ငင်းလိုအပ်ချက်တွေအတွက်ကိုဟိုသုံးစွဲတာမျိုးကအရန်ကိုအားနေတယ်ပေါ့နော်။ပို့ပေါ်လေးပြောရမယ်ဆိုလို့ရှိရင်ကိုတက်မတော်အစိုးရတက်ခါစာကာလတွေပေါ့နော် 91 92 အဲ့လိုကာလတွေမှာအာဟိုအင်ဖရာစထရက်ချာအတွက်ကိုအရန်ပတ်စံနေအရန်တုံးနေလေအာတရားတွေစောက်တယ်လမ်းတွေခောက်တယ်အရန်အဲ့မှာအာဘတ်ဂျက်တွေတုံးဆွဲတယ်အဲ့ဒီလိုပုံစံမျိုးဒီဘက်ခေတ်မှာလာပြီးတော့အဲ့ဒီလိုတုံးဆွဲတာတွေကိုတွေ့နေရတယ်ပေါ့နော်နောက်ပြီးတော့ဟိုပြည်သူ့ငွေချင်းကော်မတီဘက်ကရင်းလည်းပဲပေါ့နော်အစိုးရရဲ့ဘတ်ဂျက်သုံးစွဲမှုပေါ်မှာပေါ့နော်ဟိုအရင်အစိုးရလိုမျိုးဟိုပြောင်ပြောင်မြောက်မြောက်နေပေါ့နော်ပွင့်လေးမြင်သာမှုအပြည့်နဲ့ဟိုဖြတ်တောက်တာတို့ဝေဖန်တာတို့အဲ့ဒါမျိုးဟိုမတွေ့ရဘူးပေါ့နော်အဲ့ဒါကဒီအစိုးရလက်ထက်မှာဘတ်ဂျက်နဲ့ပတ်သက်ပြီးတော့ပွင့်လေးမြင်သာမှုအားဘိုင်းကအားမြန်နေသွားသလားလို့ပေါ့နော်အဲ့လိုအစိုးရရဲ့ဘတ်ဂျက်သုံးစွဲမှုကိုဟို check and balance လုပ်တဲ့ပုံစံမျိုးတွေအတူတူအရန်ကိုဒီအစိုးရလက်ထက်မှာအားနေနေတယ်ပေါ့နော်
လက်ရှိအစိုးရဘတ်ဂျက်ခွဲဝေမှုနဲ့ပတ်သက်လို့ထင်သလောက်ပွင့်လင်းမြင်သာမှုမရှိသေးဘူးလို့ဆိုလာသူကတော့လွှတ်တော်ဘတ်ဂျက်ခွဲဝေလေ့လာရေးစောင့်ကြည့်နေတဲ့ပွင့်လင်းမြန်မာအဖွဲ့ကအမှုဆောင်ဒါရိုက်တာဦးအေးကျော်ပါ
တကယ်ဒီဒီမိုကရေစီကိုသွားမယ်ကျွန်တော်တိုင်းပြည်ကိုတကယ်ကိုပြုပြင်ပြောင်းလဲရေးလုပ်မယ်ဆိုလို့ရှိရင်ကျွန်တော်တို့ပညာရေးအသုံးစည်းတို့ကျန်းမာရေးအသုံးစည်းတို့ကပုံမြင့်တက်လာမယ်လို့ပေါ့နော်မျှော်လင့်ခဲ့တာပေါ့ဒါပေမဲ့အခုတင်ကြားတောင်းခံတဲ့နေရာအတိတော့တကယ်ကိုပညာရေးသုံးစီတို့ကျန်းမာရေးသုံးစီတို့ကာကွယ်ရေးသုံးစီအောက်မှာပဲရောက်နေသေးတာကိုတွေ့ရတယ်ပေါ့နော်အခုတော့ကျွန်တော်တို့ဒီငင်းချမ်းရေးပညာတွေတော့အဲ့ဒီမငင်းချမ်းသေးတဲ့ပုံမှာအကြောင်းပြပြီးတော့တော်တော်စစ်စစ်သုံးစီတို့မျိုးတွေကဟိုတောင်းခံလာတာမျိုးတွေရှိတော့တော်တော်ကျန်းမာရေးတို့ကပညာရေးတို့အပိုင်းတွေမှာအသုံးစီသုံးနိုင်တာမျိုးတွေရှော့သွားတာမျိုးတွေတွေ့နေရတယ်ပေါ့နော်အဲ့ဒါကကျွန်တော်တို့နိုင်ငံဆိုတာတွေလို့တော်တယ်ရဲ့ဒီဘတ်ဂျက်ကိုဒီကင်တွေသုံးဆွဲတာပေါ့နော်တော်တော်ရလေဒီအစိုးရဘတ်ဂျက်ကိုစီစစ်တက်တော့တဲ့နေရာတွေမှာတော့တကယ်ဟိုအပြင်းထန်အခြေအနေတွေတွေကြီးခုံပြီးတော့ပေါ့နော်ဟိုပြင်းမပြေးဆိုတဲ့ခါမျိုးတွေရတယ်ကျွန်တော်တို့တိုင်းပြည်မှာအခုချိန်ကြီးကတော့မတွေ့ရသေးဘူးပေါ့နော်
ဒီဘဏ္ဍာရေးနဲ့မှာဝန်ကြီးဌာနတွေတော်တော်များများသုံးဆွဲမှုပိုတိုးလာပြီးစီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနကတော့ဝန်ကြီးဌာနအကုန်လုံးအသုံးစရဲ30ရာခိုင်နှုန်းထိကိုသုံးဆွဲသွားဖို့တင်ပြထားတာမျိုးအများဆုံးသုံးဆွဲမဲ့ဌာနလည်းဖြစ်ပါတယ်။သူ့နောက်မှာတော့လျှက်စစ်နဲ့ကာကွယ်ရေးတို့ကဒုတိယနဲ့တတိယနေရာအလိုက်အများဆုံးသုံးဆွဲထားဖို့တင်ပြထားပါတယ်ရှင်
။ဗီဒီယိုသင်းတော်မမေကာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။VOA ကထုတ်လွှင့်ပြီးသမျှအသတင်းတင်ပြချက်တွေ Radio အပတ်စဉ်ကဏ္ဍတွေနဲ့ VOA ရဲ့ရုပ်သံအစီအစဉ်တွေကို burmese.voanews.com internet စာမျက်နှာမှာလာရောက်ဖတ်ရှုနားဆင်နိုင်သလို VOA ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။VOA ရဲ့တောက်ကြနေမနေ့ပဲအစီအစဉ်တွေကိုမနေ့9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ2440 51အပြင်လိုင်းလံမီတာ190ကပါတိုးချက်တင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမေရိကန်၊အီရန်သို့အင်္ဂလိပ်သင်ကန်းစာနဲ့တိုင်းရင်းသတင်းလွှာအစီအစဉ်နားဆင်ရမှာဖြစ်တယ်လို့ကျမ်းမာရေးကဏ္ဍကိုတင်ဆက်တဲ့အခါမှာတော့
2019ခုနှစ်မှာရန်ကုန်တိုင်းထဲမှာဘယ်ဓာတ်လိုက်လို့တည်ဆုံးရနေတာ180တောင်ရှိကြဘူး။2018ကျမတော့မှ50ကျော်အဲ့ဒါဆိုတော့လေးချက်အနေကတော်တော်လေးကြီးမားတာကိုသိရပါတယ
်ဒေါက်တာမော်မော်ဦးဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာဓာတ်လိုက်တည်ဆုံးသူဘယ်လောက်ထိများနေပြီလဲဆိုတဲ့ဆွေးနွေးချက်တွေကိုနောက်ပိုင်းတင်ဆက်ပါမယ်အခုတော့နာနေခင်အင်္ဂလိပ်သင်ကန်းစာကိုလေ့လာကြရအောင်ပါအမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ကန်းစာကိုဒေါ်လလတန်ကပို့ချမှာဖြစ်ပါတယ်
ဒီရမနဲ့ကျင်ပြမယ့် idiom အသုံးကတော့
a skeleton in the closet
ဖြစ်ပါတယ်စာလုံးပေါင်းက a ကတခု s k e l e t o n skeleton ကအယိုးစု i n in ကအထဲမှာ t h e the c l o s e t closet ကဘီဒိုလို့အဓိပ္ပာယ်ရပါတယ်ဒါကြောင့်စကားပိုက်တစ်ခုလုံးရဲ့လုံးကောက်အဓိပ္ပာယ်ကတော့ဗီဒီယိုထဲမှာရှိနေတဲ့အယူစုပေါ့တမန်အဖြစ်တော့ဗီဒီယိုထဲမှာအဝတ်တွေအပြင်သူများမမြင်စေချင်တဲ့ပစ္စည်းတွေကိုတင်ထားလိရှိတာဓမ္မတာပါဒီအသုံးဆင်းသက်လာတာကတော့1800ခုနှစ်များကအင်္ဂလိပ်စာရေးဆရာတွေကဝိထုတူထဲမှာစသုံးလာတယ်လို့ဆိုကြပါတယ်အထူးသဖြင့်ဗီဒီယိုထဲမှာတင်ထားတဲ့အယူစုဆိုရင်တော့ကြောက်စရာကောင်းတာသူများမသိအောင်အထူးသဖြင့်ဖွဲ့ထားတဲ့အဓိပ္ပာယ်မျိုးဖြစ်ပါတယ်အယိုးစုဆိုတဲ့နေရာမှာဒီနေရာမှာတော့အထူးရည်ညွှန်းထားတာကတော့သူများသိလို့ရှိရင်ရှက်ဖွဲဖြစ်တာမျက်နှာပြက်စရာအကြောင်းတစ်ခုကိုရည်ညွှန်းထားတာဖြစ်ပါတယ်အထူးသဖြင့်ဗီဒီယိုထဲမှာအလောင်းတစ်လောင်းကိုတင်ထားတယ်ဆိုရင်ဘယ်လိုနေမလဲသောတာရှင်များစဉ်းစားပဲကြည့်ပြီးတော့ပေါ့ဒီအသုံးရဲ့ idiom အသုံးကတော့ရှက်စရာမျက်နှာပြက်စရာအကြောင်းအရာတစ်ခုခုအတိတ်ကဖြစ်ရတစ်ခုခုကိုသူများမသိအောင်ဖုံးဖိထားတာရှုပ်ဝဲထားတာသူများတွေကိုမသိစေခြင်းနဲ့အကြောင်းအရာတစ်ခုကိုရည်ညွှန်းတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် If you want to be a successful politician you can't have any skeletons in the closet
အောင်မြင်တဲ့နိုင်ငံရေးသမားတူဖြစ်ချင်တော့သူများတိမှဆိုးလို့ဖုံးဖိထားတာတွေသိရှိလို့မဖြစ်ဘူးလို့ထည့်ပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
If you want to be a successful politician, you can't have any skeletons in the closet.
မိသားစုတွေရှက်စရာမျက်နှာပူစရာအဖြစ်ပြက်မျိုးလူများမသိအောင်ဖုံးဖိထားတယ်ဆိုရင်ဘယ်လိုပြောမလဲ?
A skeleton in the closet.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးတွေပဲဖြစ်ပါတယ်
လာလာသံရဲ့အင်္ဂလိပ်သင်ခန်းစာပြီးအခုတခါတော့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာဒီတစ်ပတ်မှာတော့မတော်တဆဓာတ်လိုက်ခြင်းအကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာဓာတ်လိုက်မှုကြောင့်တေဆုံးဒဏ်ရာရသူတွေဆေးရုံဆေးခန်းကိုမကြာခဏရောက်လာလေရှိတာမို့ကြိုတင်ကာကွယ်နိုင်ဖို့အရေးကြီးတယ်လို့ကျမ်းမာရေးပညာရှင်တွေကသတိပေးနေပါတယ်ဒီအကြောင်းရန်ကုန်ပြည်သူဆေးရုံကြီးအရေးပေါ်ကုသမှုဌာနကပမောက္ခဌာနမှူးဒေါက်တာဦးမော်မော်ဦးကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်
โอเคทุกคู่เสี่ยวเหวินจีบามอกค่ะดร.มมอูครับเราတို့မြန်မာနိုင်ငံမှာဒီမတော်တဆဒတ်လိုက်မှုတွေရှိနေတယ်မကြတဲ့ခင်ရဆိုလို့ရှင်လဲလမ်းမပေါ်မှာပေါ့เนาะဘိုးတွင်ရေချီးပြီးတော့ဒီရေအောက်မှာဒီလက်စစ်တချိုးနဲ့ထိမိလို့မတော်တဆပေါ့เนาะចောင်းသားငယ်လေးတယောက်ရှစ်တန်းចောင်းသားလေးပေါ့တိဆုံးသွားတဲ့ဒီဖြစ်ခဲ့ရတဲ့အခါကျတော့အခုလိုမျိုးပေါ်ဆရာကြီးဒီမတော်တဆဟိုဓာတ်လိုက်မှုတွေဖြစ်နေတာကမြန်မာနိုင်ငံမှာဘယ်လိုအနေထားတွေရှိလဲဆရာကြီ
းဖြစ်ဖြစ်အနေကတော့အများနဲ့မကြကနာဆိုလို့ကျွန်တော်ဆေးဥစည်းကမ်းနေမှာလည်းလျှက်စစ်ဓာတ်လိုက်လို့ ဒီဆုံးတဲ့လူတွေကိုထိခိုက်တာရတယ်ဒီလိုမချခနာဆိုလို့ရောက်လို့ရှိပါတယ်။2019ခုနှစ်မှာရန်ကုန်တိုင်းထဲမှာ ਉਹ ပဲဓာတ်လိုက်လို့ဒီဆုံးတဲ့လူက180ယောက်တော့ရှိကြဦးတယ်။2018 January လနေပြီးတော့ June လကုန်ထိတော့အတွင်းမှာတော့50ကျော်အဲ့တော့ဒီအချက်အလက်ကတော်တော်လေးကြီးမားတာကိုသိရပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီအသက်အန္တရာယ်ရှိမိုးရွှင်းလည်းဖြစ်တော့ပိုဖြစ်နိုင်တဲ့အနေအထားဖြစ်တဲ့အတွက်အဓိကအရင်ဖြစ်ခဲ့တာတွေကဘာကြောင့်ဖြစ်ရတာလဲဆရာ
အများကြီးသေးကိုပြည့်ပြည့်ဓာတ်လိုက်လို့တည်ဆုံးပြီးရောက်ရှိတဲ့လူနာတွေကတော့အထူးသဖြင့်တော့လျှက်စစ်တဲ့ရေပြည့်စစ်ဝါကျိုးတွေတွေ့တန်းလာတာလို့လျှက်စစ်ပစ္စည်းတွေစဉ်းထိန်မှုနည်းတဲ့ဟာရဲ့အန္တရာယ်ရေနောက်လူတွေရဲ့အပြုအမူတွေပေါ့နမူနာအချင်းပြောမယ်ဆိုရင်တော့များချင်းတော့ဒီဝါးကျူးတွေပေါက်ပြဲနေတာကိုမသိကြလို့ကြိုင်နေတဲ့လူတွေရှိသလိုအခုကကျတော့ခုနကကျောင်းသားလေးဖြစ်တယ်လို့မျိုးပဲဒီပတ်ဝန်းကျင်ကြောင့်ပေါ့နော်ရေဆိုနေတဲ့နေရာတွေမှာအထူးသဖြင့်တော့ဒီလမ်းပေါ်မှာလည်းဖြစ်လေရေကျူးလို့တကျပြကြတဲ့ဟာမျိုးတွေကလည်းဖြစ်လိကြတာကိုရှိရဲဒါပေမဲ့ပို့ပြီးတော့ဖြစ်တာများတာကတော့အများစုကတော့လုပ်ငန်းဝင်တွေနဲ့အိမ်မှာဖြစ်တဲ့ basic area ပို့ပြီးတော့များနေပေါ့နော်များချင်းတော့ရေဆိုနေတာနဲ့လည်းဆိုင်တာပေါ့ရေဆိုနေတဲ့လက်နဲ့ပေါက်ပြဲနေတဲ့ဝါယာနဲ့တွေ့ထိမိတာမျိုးတွေကဒီလိုကြောင့်တည်းမှာရေချိုးကန်းတွေမှာအိမ်မှာမိပြင်းတွေဖြစ်တာတို့ပြက်စစ်ပစ္စည်းကိုပြင်းတွေဖြစ်တာတို့ဒီသဘောမျိုးတွေအများစုဖြစ်လို့ရှိနောက်တစ်ခုကကျတော့လုပ်ငန်းတွေမှာလည်းဒီလိုပဲပြက်စစ်ဝါကျိုးတွေထိမ့်သိမ့်မှုတို့ဆက်ပစ္စည်းကိရိယာတွေအပြည့်အစုံထိမ့်သိမ့်မှုဒါတွေကိုသူတို့ချာချာမလုပ်ထားတဲ့အခါမျိုးမှာလည်းဒီလုပ်ငန်းတွေနဲ့ပတ်သက်လို့ဖြစ်လို့ရှိနောက်တစ်မျိုးဖြစ်တာကပြက်စစ်ဝန်ထမ်းတွေပုံတိုင်းလည်းမကြကနာဆိုလို့ဖြစ်လို့ရှိသားကျတော့လုပ်ငန်းဝင်ကြွင်မှုလို့လုပ်ငန်းဝင် training လို့ဒီလိုဟာမျိုးတွေကြောင့်လည်းပဲပြည့်စုံနေတဲ့ပြည့်စုံဝန်ထမ်းတွေကိုယ်တိုင်တော့မှဖြစ်လို့ရှိတော့ကျွန်တော်တို့ကလူရဲ့အပြုအမူကအဓိကအရေးကြီးတာပေါ့
ဟုတ်ကဲ့ဆရာရေဒီပထမအများဆုံးဖြစ်တဲ့ဒီအိမ်မှာပေါ့နော်အခုလိုမျိုးဒီဓာတ်လိုက်တာမဖြစ်အောင်ဘယ်လိုကာကွယ်ဖို့အကြံပေးနိုင်လဲ
အဓိကတော့ဒီပြည့်စုံတဲ့ကကိုယ့်ရဲ့ခန္ဓာကိုယ်နဲ့မတွေ့ထိဖို့ဆိုတဲ့အခါကျတော့လေဒီကအပြင်တော့အိမ်မှာလျှက်စစ်ကိုနေရာတိုင်းမှာပဲတုံးပြီးတော့တနေ့လုံးလည်းပဲလျှက်စစ်နဲ့ပဲအမျိုးချက်ဆုံးတုံးရတယ်အခုခေတ်မှာကအားလုံးဟာ electronic device တွေတုံးလာကြတော့လျှက်စစ်ကအဓိကအများတော့မတုံးမဖြစ်နဲ့လို့တယ်မတုံးတတ်တဲ့အခါမှာလည်းပဲအနေရရှိတဲ့အခြေအနေမျိုးရှိတော့အိမ်မှာတကယ်တော့လျှက်စစ်ဝါကြိုးတွေတွေ့တဲ့အခါ quality ကောင်းတဲ့ဟာမျိုးတွေတုံးတင်တာမျိုးနောက်လျှက်စစ်တွေ့တဲ့မှုတွေလုပ်တဲ့အခါနောက်ပြင်ဆင်တဲ့အခါမှာဒီလိုကျွမ်းကျင်မှုရှိရင်ကိုယ်တိုင်လုပ်ဖို့လေကျွမ်းကျင်မှုမရှိတဲ့အချိန်မှာဆိုရင်တော့ကျွမ်းကျင်တဲ့ပုံစံတွေပါပြီးခေါ်ပြီးတော့ပြုပြင်တယ်လို့ပြောချင်တယ်။နောက်တစ်ခုကကျတော့ဘာကြိုးတည်တမ်းမှုတွေမှာလည်းဒီလိုပဲဒီရေအဆိုးတက်နဲ့နှီးချက်နေတာတို့ဒါမျိုးတွေရှောင်ကျင်နေတယ်လို့ထင်တယ်။နောက်အိမ်မှာလေးစအနေနဲ့ဖြစ်တဲ့နေရာမှာအများအားဖြင့်ကလေးတွေလည်းပါနေတာကိုတွေ့ရတယ်။ဒီကြီးတွေကတော့သတိပြုနိုင်ပေမဲ့ကလေးတွေက extension wire အနေနဲ့တွေ့ရတဲ့ကြိုးတွေကိုကင်မိတာတို့နောက်ဖုံးချခြင်းတွေနဲ့ကြိုးကအဆပါပေါ့လေ။အမှုလျှက်စစ်ချက်ပြင်းတဲ့ဂျိုးအားစဖုံးလို့ဖြုတ်သွားတယ်ဂျိုးတော့တန်းတန်းထားရတယ်ဒီလိုအခြေအနေမျိုးတွေနဲ့ကလေးတွေကလည်းပဲအန္တရာယ်ရှိသူကြီးကိုယ်တိုင်လည်းဒါအန္တရာယ်ရှိတယ်ဒါအပြင်တကယ်ဆိုရင်တော့ ESC ဒီ socket တို့ extension wire တို့ဒါမျိုးတွေရှိတဲ့နေရာ socket တွေပါရတယ်ဒီစက်ချက်ကာကွယ်ထားတဲ့နောက်မီကလုတ်တွေဝါယာဂျိုးတွေကလည်းပဲကလေးတွေလည်းမမီတဲ့နေရာမျိုးတွေမှာထားတဲ့နောက်ဘိုးရွာနေတဲ့အခြေအနေမျိုးရေဆူနေတဲ့အခြေအနေမျိုးပါလို့ကိုယ်ရေချိုးကန်းဝင်တာအစကိုကျန်းမာမှာဒီစဝါယာဂျူရီယာဒီထဲမှာမကြနေဘူးလို့အဲ့ဒီအရုပ်သတိပြုရှောင်ကျင်တော့ဒီစစ်ကတကယ်တော့အနေနဲ့ကျင်းလို့အဲ့ဒီအနေဖြစ်နေတဲ့ဟာမျိုးတွေထဲမှာလှုပ်ရှားနေရရင်တော့အနေနဲ့ပို့ပြီးတော့ကြီးတဲ့ဟာမျိုးတွေ့ရတယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကဒီအိမ်မှာမိဖို့ကြောင်းနဲ့ပတ်သက်လို့ရော
မိဖို့ကြောင်းနဲ့ပတ်သက်လို့လည်းဒီလိုပဲကမိဖို့ကြောင်းနဲ့မှာဒီစစ်တွေ့တဲ့အခါမှာသူကမိဖို့ကြောင်းသုံးပစ္စည်းတွေနဲ့ဟာဆူဆွတဲ့နေရာနဲ့အဲ့ဒီနေရာတွေနဲ့ဟိုကဝင်ဝေးထားမှာရေဥမာဘေးရှင်နဲ့မိကလုတ်နဲ့နှီးတာလေနောက်ပါကျိုးတွေ့သွားတဲ့ဥစ္စာကချက်ပြုတ်နေတဲ့နေရာမှာဖြတ်သွားတာတို့ကျိုးတွေကပေါက်ပြဲနေတာတို့အဲ့ရတွေကတကယ်တော့အများတော့ချက်လုတ်နေတဲ့နေဒီကေဥစ္စာနောက်တစ်ခါသူကမိဖို့ကြောင့်လည်းတန်ရှင်းတွေပါလေလုတ်တဲ့အခါလည်းဒီလိုပဲအများပြည့်တော့ရေတုံးပြီးတော့တုတ်တင်ဖြေးကျော်ရတဲ့အခါမျိုးတွေမှာဆိုရင်မိဖို့ကြောင့်ဆိုတာကျန်းမာလည်းစုံနေနိုင်တယ်လက်ကလည်းစုံနေနိုင်တယ်ခြိုင်နှားတဲ့ပစ္စည်းရတဲ့တတိပစ္စည်းပကံကြီးခွဲရောက်ပြီးဇွန်နေဒီလိုချင်းမျိုးရှိတဲ့အချိန်မှာပြစ်စစ်တာကိုပြန်ပြီးတော့စီးနေတာမျိုးမရှိအောင်ပုံမှန်ချက်လုပ်တဲ့ဂယုတစိုက်နဲ့တကယ်အဲ့ဒီမှာလှူရှားတဲ့
ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ခုဒီလုပ်ငန်းခွင်နဲ့ပတ်သက်လို့ဆရာကြီး
လုပ်ငန်းခွင်ရဲ့လျှက်စစ်အနေနဲ့လည်းအရေးကြီးတယ်တကယ်ကျတော့လုပ်ငန်းခွင်ထဲမှာလျှက်စစ်ကြိုးတွေ့တမ်းမှုတို့ပါလို့စနစ်ကျဖို့လိုတယ် quality ကောင်းတဲ့ပစ္စည်းနဲ့တုံးမှုတို့လည်းလုပ်ငန်းရှင်တွေလည်းပဲဒါကိုအထူးယူကြည့်ဖို့လိုတာပေါ့နော်နောက်တစ်ခုကျတော့လုပ်သားတွေရဲ့ဒီလျှက်စစ်ပစ္စည်းကိရိယာတွေကိုတုံးဆဲတဲ့အခါမှာလည်း သမရတဲ့စီကဲချက်တွေတိုင်းလိုက်နာဖို့လိုတယ်။ဥမာအပြင်မော်တာတစ်ခုကကာပါကွဲနေကာပါကွဲနေတာကိုပြည်ပြင်းပြီးမှဒါကိုဖေရှားပြီးမှဒီလိုပေါ့နော်။နောက်တစ်ခုကကျတော့ဒီလိုပြင်ဆင်နေတဲ့အတခုအတွင်းနဲ့အချိန်ဆိုင်မဲ့နဲ့ NEM ချွတ်ချင်ကြိုတင်စာကွယ်ထားဖို့လိုတယ်။နောက်ကတော့လုတ်ခွေထဲမှာဆိုရင်သူကလူများလည်းဖြစ်နိုင်တဲ့အခြေအနေမှာရှိရအောင်ဒီစီးဒီအတူတူပြင်းတော့အတူပြင်းနဲ့ဆက်ဆက်နေတဲ့လူငန်းကုန်တွေဆိုရင်တော့ပို့ပြီးတော့အလျော်ကြည့်တာပေါ့နော်။အဲ့ဒီအချိန်မှာဘင်္ဂလုတ်ကိုဘယ်များမှထားတယ်လို့ရင်းနာတင်လာတဲ့နေရာနဲ့ဘလို့ချရမယ်လို့အမြဲရှိတဲ့အခါမှာချက်ချင်းဘလို့ပြေးရမယ်လို့ဒီလိုမျိုးမျက်ကွယ်မှာပါနေဒီလိုဒီလိုပြောထားတာပုံပဲနဲ့အားလုံးကိုလည်းသင်ပြတ်ပြတ်ထားတာမျိုးလည်းရှိလို့ဒါပြင်ပုံမှန်ကွေမှာတရားရောက်လျက်ရှိအလျော်ကြုံလာလို့ရှိရင်ဒီလိုဘလို့ကယ်ထုတ်နိုင်မယ်ကိုကိုယ်တိုင်ဘလို့အမြဲကြီးအောင်နေနိုင်မယ်ဆိုတဲ့ကိစ္စကိုဒီကျင့်တင်ကြားထားရင်တော့မှဟိုကောင်းတယ်လို့ကျွန်တော်တို့ဒါမှပုံမှန်ကွေနဲ့မှာကုဒုံတစ်ခုဖြစ်တာနဲ့ချက်ချင်းဒီလိုကယ်ထုတ်နိုင်မယ်ဒီလိုတကယ်လို့ကျမရဲ့ကြံစည်ခုရှိနေနေပဲချက်ချင်းပြုစုကုသနိုင်မယ်နောက်တစ်ခုကကျတော့ NA ပြကလို့ရှိရင်ရေပေါ်ကယ်တင်နိုင်မယ်ဒီလိုဘလို့ဆက်တယ်နိုင်မယ်ဒီလိုအမျိုးတွေလုပ်ခွင့်နဲ့မှာတစ်ခါတည်းကြိုတင်ပြီးတော့ပတ်ပိုက်လေ့ကျင့်ထားတယ်နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ကျမရဲ့ကန္ဓာအပြီးမှာတော့တိုင်းရင်တရင်လွှာကိုနားဆင်ရမှာပါထိုင်းချေဆိုင် BNI ဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ပေါ်ကျုံမြင်းစီကျေးရုပ်ထုထားရှိဖို့ဆက်ပြီးလှုပ်ဆောင်သွားမယ်ဆိုရင်တော့ဆက်လက်ကန့်ကွက်သွားမယ်လို့ခရနီပြည်လူငယ်တွေကပြောဆိုခဲ့ပါတယ်။မွန်မျိုးသားပါတီနဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီတို့တပါတီလေးပေါင်းစည်းဖို့သဘောတူညီခဲ့ကြတယ်ဆိုတာနဲ့21ရာစုတတိယအကြိမ်ပင်လုံနီလာခံရဲ့သဘောတူညီချက်အပေါ်တိုင်းနာခေါင်းဆောင်တွေဘလို့အမြင်ရှိနေပါသလဲဆိုတာတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကြရပြည်နယ်လူထုအချင်းချင်းကြားမှာထိတ်တိတ်ဖြစ်ပေါ်စီတဲ့ကိစ္စတွေပေါ်လာရင်တော့တတ်နိုင်တဲ့လောက်ရှောင်ရှားသွားမှာဖြစ်ပေမဲ့ဗိုလ်ချုပ်မြင့်စည်းကျေးရုပ်ထုထားရှိဖို့ဆက်ပြီးလှုပ်ဆောင်မယ်ဆိုရင်တော့ဆက်လက်ကန့်ကွက်သွားမယ်လို့ကရင်နေပြည်လူငယ်တွေကပြောဆိုလိုက်ပါတယ်။ရန်ကုန်မြို့ Orchid Hotel မှာဇူလိုင်လ24ရက်နေ့ကပြုလုပ်ခဲ့တဲ့ဗိုလ်ချုပ်အောင်ဆန်းကျေးရုပ်ထုနဲ့ပတ်သက်ပြီးကရင်နေပြည်နယ်ရှိပြည်နယ်လူထုကြားစိတ်ဝမ်းကွဲမှုမတိမငြိမ်ဖြစ်စေမှုများအပေါ်ကရင်နေလူငယ်တွေရဲ့သဘောထားတွေကိုရှင်းလင်းခြင်းတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့တာပါ။ပြည်နယ်အစိုးရဦးဆောင်တဲ့ဗိုလ်ချုပ်ကျေးရုပ်ဖြစ်မြောက်ရေးကော်မတီကိုဖျက်သိမ်းလိုက်ပြီးလို့ကရားပြည်နယ်ဝန်ကြီးချုပ်ကပြောကြားသွားပေမဲ့ကျေးရုပ်ထုထားရှိရေးကိုလူထုကဥဆောင်စီစဉ်မယ်ဆိုရင်ပတ်ပိုးပေးဖို့အသင့်ရှိကြောင်းလည်းပြောဆိုတဲ့အတွက်ကန့်ကွက်သူနဲ့ထောက်ခံသူတွေကြားမှာရန်တိုက်ပေးတယ်လို့ဖြစ်နေတယ်လို့ကရမ်းမျိုးဆက်တစ်လူငယ်ခွန်ဘန်းနဲ့ပုတ်ကပြောကြားသွားပါတယ်
။မွန်မျိုးရပါတီ MMP နဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ ANDP တို့နှစ်ပါတီကနေတစ်ပါတီသေးပေါင်းစည်းဖို့သဘောတူညီခဲ့ကြပါတယ်။ဇူလိုင်လ23ရက်နေ့ကမော်ရမြိုင်မြို့ ANDP ရုံးဆွေးနွေးပွဲကနေသဘောတူညီခဲ့ပြီးပါတီအမည်ကိုတော့အတိမပြည့်ရသေးဘူးလို့မွန်မျိုးရပါတီသွဲဘက်သွေးမှုတဲ့နာလီသမကပြောပါတယ်။နှစ်ပါတီပေါင်းစည်းရေးကိုအလုံးအပြည့်အစုံသဘောတူညီကြပြီးလက်ရှိနှစ်ပါတီလုံးကဥက္ကဋ္ဌသွေးမှုအလုံးပေါင်းတာဝန်ခွဲဝေမှုတွေပြုလုပ်ခဲ့ရမှာဥက္ကဋ္ဌနာတင်အောင်ဒုဥက္ကဋ္ဌတက်နိုင်လှိုင်အောင်ဒုဥက္ကဋ္ဌနှစ်နိုင်ဝေသိဒုဥက္ကဋ္ဌသုံးနာချမ်းသွဲသွေသွေးမှုတောက်တာမင်းလွယ်စုသွေဖက်သွေးမှုတဲ့နာလီသမတို့ကိုရွေးချယ်ခဲ့ပါတယ်။ပါတီပေါင်းစည်းရေးသဘောတူညီချက်တွေကိုတက်ဆိုင်ရာမြို့နယ်အသီးသီးမှာရှိတဲ့အောက်ခြေပါတီဝင်တွေကိုတလခအရှင်းလင်းပွဲတွေပြုလုပ်သွားမှာဖြစ်ပြီးပြန့်ကျင်းနေတဲ့မော်နိုင်ငံရေးအင်အားစုတွေပါဝင်လာဖို့ကတော့နှစ်ပါတီပေါင်းစည်းရေးလုပ်ငန်းပြည်မြောက်ပြီးမှသာဘိုလ်လူမှုဆောင်ကော်မတီကနေကင်တွယ်သွားလိမ့်မယ်လို့ဆိုပါတယ်
ရှမ်းပြည်အရှိပိုင်းမိုင်းဖြတ်မြို့နယ်ကလေယာမြေကတသိန်းခွဲဧရိယာမှာပြုတ်လုံမဲ့ကြောက်မီးတွေးတူးဖော်ရေးစီမံကိန်းကိုအလိုမရှိကြောင်းမိုင်းဖြတ်မြို့နယ်ရမီရဖရီနဲ့နိုင်ငံရေးပါတီတွေဒေသခံလူထုစုပေါင်းလက်မှတ်ရေးထိုးထားတဲ့စာကိုပြည်တော်စုအစိုးရစီကိုပေးပို့မှာဖြစ်ပါတယ်။ဇူလိုင်လ23ရက်နေ့ကမိုင်းဖြတ်မြို့မှာတွေ့ဆုံဆွေးနွေးမှုပြုခဲ့ကြတာဖြစ်ပါတယ်။မိုင်းဖြတ်မြို့နယ်ကြားဖြူပါတီရဲ့မြို့နယ်ဥက္ကရာဇိုက်ကမ်ဆန်ကတိရခန်လူထုစုပေါင်းကန့်ကွက်လက်မှတ်ရေးထိုးထားတဲ့စာကို ပြည်နယ်အစိုးရစီကိုပြီးခဲ့တဲ့နှစ်နောက်ပိုင်းကတင်ပြခဲ့ပေမဲ့အစိုးရကဆောင်ရွက်ပေးမှုမရှိလို့ပြည်ထောင်စုအစိုးရထံကိုစာဆက်ပေးပို့မှဖြစ်တယ်လို့ပြောဆိုလိုက်ပါတယ်ဒီကြောင့်မီသွေးတူးဖော်ရေးစီမံကိန်းအောင်မြင်စွာအကောင့်ထည့်ပေါ်နိုင်ဖို့အတွက်ဩစတေးလျနိုင်ငံ SS Resource Asia Company Limited ရဲ့ကုမ္ပဏီကိုယ်စားလှယ်တွေကနေမိုင်းဖြတ်ဒေသခံတွေစီကို၃ကြိမ်ထပ်မင်းရောက်ရှိစီယုံခဲ့ပေမဲ့ဒေသခံလူထုအနေနဲ့သဘောတူညီမှုမရှိခဲ့ပါဘူ
းလာမယ့်နိုဝင်ဘာလ၃ရက်နေ့မှာကျင်းပပြုလုပ်မယ့်ချင်းမြင့်တဲ့ဂျာဖြတ်ရွေးကောက်ပွဲမှာနိုင်ငံရေးပါတီ၅ခုဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်ချင်းမြင့်တဲ့တွင်ဂျာဖြတ်ရွေးကောက်ပွဲကိုကံပလက်မြို့နယ်မတူပီမြို့နယ်မှာကျင်းပမှာဖြစ်ပြီးကံပလက်မြို့နယ်ဂျာဖြတ်ယူကောက်ပွဲမှာချင်းမျိုးရာဒီမိုကရက်တစ်ပါတီ CNDP ချင်းသူသက်ရေးပါတီ CPP အမျိုးသားဒီမိုကရေစီဘွဲချုပ် NLD နဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP တို့ဝင်ရောက်ဆင်ပြိုင်မှာဖြစ်ပြီးမတူပီမြို့နယ်ဂျာဖြတ်ယူကောက်ပွဲမှာချင်းဒီမိုကရေစီဘွဲချုပ် CLD နဲ့အမျိုးသားဒီမိုကရေစီဘွဲချုပ် NLD တို့ဆင်ပြိုင်ကြမှာလို့ပြည်နယ်ယူကောက်ပွဲကော်မရှင်ဖွဲ့သွင်းမှုဦးလင်းကျော်ကပြောပါတယ်
သမရော်ထံလက်နက်ချအလင်းဝင်သွားတဲ့ကရင်ငြိမ်းချမ်းရေးကောင်စီ KNU KNLAPC တပ်ဖွဲ့ဝင်အင်အား23ဦးရဲ့အဖွဲ့ခေါင်းဆောင်တွေဟာငွေကြေးအရှုပ်ရှင်းရှိတယ်လို့ KNU KNLAPC ဗဟိုကပြောဆိုလိုက်ပါတယ်။ဇူလိုင်လ18ရက်နေ့ကအလင်းဝင်သွားတဲ့အဖွဲ့ခေါင်းဆောင်စောတွေးအောင်ဟာငွေရေးကြေးရေးနဲ့ပတ်သက်ပြီးဒေသခံများတိုင်ကြားချက်အရ၎င်းဗဟိုအဖွဲ့ကမကြာခဏခေါ်ယူသတိပေးတာရှိတယ်လို့ဖန်ဝရန်ထုတ်ထားတာလည်းရှိတယ်လို့ KNU KNLAPC ဗဟိုကတွဲဖက်တွင်ရင်မူဗိုလ်မှူးကြီးစောကျော်ညွန့်ကပြောပါတယ်ဒီအလင်းဝင်သွားတဲ့ KNU KNLAPC တပ်ဖွဲ့ဝင်23ဦးဟာတာမန်ပြည်သူဘဝနဲ့နေထိုင်လိုပြီးလက်နက်ခဲယမ်းနဲ့ဆက်ဆက်ပစ္စည်းများနဲ့အတူဥပဒေပေါင်းအတွင်ဝင်ရောက်ခဲ့တာဖြစ်တယ်လို့တပ်မတော်ဘက်ကတတင်းထုတ်ပြန်ထားတာရှိပါတယ
်ရခတ်ပူရသာသနာလင်္ကာရအသိဉာဏ်အစီအစဉ်နဲ့ဘကူတိုင်းဒေသကြီးရွှေတောင်မြို့နယ်မယမ်းမှန်ကျေးရွာမှာကိန်းဝတ်ဆံပင်နေတဲ့ရှင်ကျော်မှုနီကိုရခိုင်ပြည်ကိုယာယီပိစာပူဇော်ခံမဲ့အစီအစဉ်ကိုဖြတ်သိမ်းလိုက်ပြီးဖြစ်တယ်လို့ရခတ်ပူရသာသနာလင်္ကာရအသိကနေထုတ်ပြန်ထားပါတယ်။အဲ့ဒီကြေညာချက်ကို24ရက်နေ့စွဲနဲ့ထုတ်ပြန်တာဖြစ်ပြီးဖျားပိစာပူဇော်ခံရေးကိစ္စမှာမုံမြကောင်းမွန်တဲ့စေတနာဖြစ်ပေမဲ့လည်းအချိန်ကမသိတဲ့အတွက်မပိတ်ဆောင်သင့်လို့ဇရာတော်ကြီးတွေကဩဝါဒပေးတယ်လို့လူမှုဖွဲ့စည်းတွေကလည်းသဘောထားပေးတဲ့အတွက်အစီအစဉ်ကိုဖြတ်သိမ်းလိုက်တာဖြစ်ပါတယ်။ရှင်ကျော်မူနီမန္တလေးမဟာမူနီဖရာအပါဝင်မူနီငါးစုကိုရခိုင်ပြည်ကိုအမရပူရပရင်ဘိုးတော်ဦးဝိုင်းသိမ်းယူပြီးနောက်အိရှိမင်းသားတီဟသူရကမြန်မာပြည်ကိုပြေဆောင်သွားတာဖြစ်တယ်လို့သမိုင်းမှတ်သားရသိရပါတယ်
တဲ့င်းလွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။20တရာစုတတရာအကြိမ်ပင်လုံညီလာခံပြီးစီးခဲ့ပေမဲ့ညီလာခံကသဘောတူညီချက်တွေမှာတိုင်းရင်းသားတွေအတွက်ရေရတဲ့အာမခံချက်တွေမပါသေးသလိုငြိမ်းချမ်းရေးရှေ့ဆက်ခီးတိုးတက်နိုင်တယ်လို့လည်းမဆိုနိုင်သေးကြောင်းတိုင်းနာခေါင်းဆောင်တွေကပြောဆိုလိုက်ပါတယ်။မိကလျာမုံကလည်းစူးစီးတင်ဆက်ပေးထားပါတယ်။
ကျင်းပပြီးစီးခဲ့တဲ့21ရာစုပင်လုံတတိယအစည်းအဝေးညီလာခံကသဘောတူညီချက်တွေမှာပြည်တွင်းငြိမ်းချမ်းရေးကိုအမခနိုင်တဲ့အချက်တွေမပါဝင်ဘူးလို့ UBDJC ဒုဥက္ကဋ္ဌဒေါက်တာဆလိုင်းရှာမုံစာခေါင်းကအခုလိုပြောကြားခဲ့ပါတယ်
။ဒီညီလာခံတွေကျင်းပပြီးတော့ငြိမ်းချမ်းရေးဆွေးနွေးပွဲကိုကျွန်တော်တို့လုပ်နေတာဟာအသစ်90ကြာပြီဖြစ်တဲ့ပြည်တွင်းစစ်ကိုချုပ်ငင်းစစ်ကိုဖြစ်ပါတယ်။အခုရလာတဲ့အချက်လက်တွေဟာပြည်တွင်းငြိမ်းချမ်းရေးကိုအမခံချက်ပေးနိုင်တဲ့အချက်လက်တွေအလုံးအလုံးမရှိသေးဘူးဆိုတာကျွန်တော်ဟုတ်ခံချင်ပါတယ်
တိုင်းရင်းသားတွေအနေနဲ့ကတော့ကိုပိုင်ပြတ်ထန်းခွေအခွေရေးအမခံချက်ရှိတဲ့ပြည်တော်စုတိဆောက်ဖို့လိုလားတယ်လို့ဒေါက်တာဆလိုင်းရှာမောင်စာခေါင်ကအခုလိုပဲသတ်ပြောသွားပါတယ
်တို့တောင်းဆိုတဲ့တောင်းဆိုချက်ကဒီမိုကရေစီရဲ့အမျိုးသားတန်းတူရေးနဲ့ကိုပိုင်ပြတ်ထန်းခွေအခွင့်အရေးများအပြည့်အဝအမခံချက်ရှိသောပြည်ထောင်စုတိဆောက်ရေးဖြစ်ပါတယ
်အလားတူငင်းချရေးဖြင်းမြောက်စေဖို့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြိုးပမ်းလာခဲ့တဲ့၅နှစ်တာကာလအတွင်းမှာ27ရာစုပင်လုံတတိယစီဝေးကျင်းပနိုင်တဲ့အခင်းကျင်းကိုရောက်ရှိလာပေမဲ့လည်းငြိမ်းချမ်းရေးလုပ်ငန်းတိုးတက်လာတယ်လို့မဆိုနိုင်သေးကြောင်းမွန်ပြည်သစ်ပါတီဒုဥက္ကဋ္ဌနိုင်ဟန်တာကအခုလိုပဲပြောသွားပါတယ်
။ဘာမှမတိုးတက်သေးဘူးဗျ။အဓိကကျတဲ့နိုင်ငံရေးပိုင်းဖွဲ့ရပိုင်းတိုင်းသားခွင့်ရေးဘာမှမဆိုနေသေးဘူး။အဓိကကျတဲ့အပိုင်းတွေကိုမကင်တွေ့ဘဲနဲ့ပေါ့ဗျာ။အပေါ်ယံမှာနှမ်းဖြူနေတဲ့ပုံစံလောက်ပဲဆိုတော့ဟန်ပြသဘောပဲပေါ့နော
်မနစ်ကကျင်းပပြည်စီခဲ့တဲ့ညီလာခံကနေ38ချက်ကိုရရှိထားတဲ့အတွက်အခုချိန်မှဆိုရင်စုစုပေါင်းအချက်52ချက်ကိုပြည်ထောင်စုသဘောတူစာချုပ်မှာလက်မှတ်ရေးထိုးခဲ့ပြီးဖြစ်ပါတယ်ရှင
်ဆက်ပြီးတော့မွန်ပြည်နယ်ကြိုက်မြော်မြို့နယ်မော်လမြိုင်စစ်မှုဇုန်မှာရှိနေတဲ့ခနောက်စိမ်းဆက်ယုံကနေအနံ့ဆိုးတွေထွက်နေတာကြောင့်လူသူနဲ့ဝေးရကိုပြောင်းရွှေ့ပေးဖို့ဒေသခံ100လောက်ကဇူလိုင်လ22ရက်နေ့မှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်။
ဒီအကြောင်းကိုတော့မြန်မာနိုင်ငံနေစုစည်းတင်ဆက်ထားပါတယ်
မော်လမြိုင်စစ်မှုဆောင်မှာရှိနေတဲ့ခနောက်စိမ့်ဆက်ရုံကနေအနှဆိုးတွေထွက်နေတာကိုပြေရှင်းပေးဖို့တက်ဆိုင်ရာပြည်내ဆိုးရဖွဲ့ကိုလက်မှတ်ရေးထိုးတိုင်းကြားခဲ့ပေမဲ့သဆုံးတရာရည်ယူပေးတာမရှိလို့အခုလိုဆန္ဒထုတ်ဖော်ရတဲ့အထိလောက်ရတာဖြစ်တယ်လို့ဆန္ဒပြတ်ကောင်းဆောင်သူဖြစ်တဲ့ကိုစောစောဟန်ကအခုလိုပြောပါတယ
်ဒေသခံလူတွေတော်တော်လေးခံစားရတယ်ပေါ့နော်တက်မှတ်ရေးခဲ့တဲ့လေထားတွေဖြစ်တယ်ဆက်ရွာဆော့ဆုတ်လိုက်တဲ့ငွေတွေကလည်းဒီနားပတ်ဝန်းကျင်တော်တော်လေးနမ်းတာကိုဆိုးရွားကပြောတယ်မနမ်းပါဘူးလေစက္ကပ်ပိုင်းလောက်သာနမ်းပါတယ်တဲ့ကျွန်တော်တို့ကစက္ကပ်ပိုင်းလောက်နမ်းတာဟုတ်ဘူးအငဲနံနေရတယ်ဆိုတော့ကျွန်တော်သိစေချင်တော့လို့ဒီလူတွေနဲ့ပြောလို့မရတော့ဘူးနိုင်ငံတော်ကမှသိအောင်ကျွန်တော်တို့ဆန္ဒပြထုတ်တာပါ
စမုတ်ဆောင်ကနေအနောက်ပေါင်းဆောင်ထွက်နေပေမဲ့ခနောက်ဆိုင်ဆက်ရောင်ကနေထွက်ရနာဟာယူဆိုင်မိလျင်အသက်ရှူကြတာလပင်းချောက်တာကောင်းမှုတာအနာချောင်းဆိုးတဲ့ဝေဒနာတွေခံစားရတယ်လို့ဆက်ရောင်နားမှာနေနေတဲ့ဒေါ်ကြည်တန်းကအခုလိုပြောပါဗျာဒီတန်ရင်ကျော
်တို့ကတော့ဘာနာအနာသမျိုးနဲ့လဲကျွန်တော်တို့ခံစားလို့ရတယ်ခနောက်ဆိုင်ရဲ့နာနာမမူးပြီးလဲပြီးတော့ပြေမဲ့အရာမဟုတ်ဘူးအလုပ်လည်းမလုပ်နိုင်သူကနေမဆောင်ညမဆောင်စနေပုံလေးမူးလည်းမူးရဲ့အန်လည်းအန်လည်းအန်ဒီတို့ဆိုဖေးလည်းမရောက်နိုင်ဘူး
စနပ်ပြသူတွေဟာအနတ်ဆိုးထွက်ကြမိသွေးတောင်ခနောက်ဆိုင်ဆက်ရုံကိုပိတ်သိမ်းပေးဖို့နဲ့ဆက်ရုံကိုလက်ပတ်ခွိပြုတဲ့တာဝန်ရှိသူတွေအကတိကင်းရှင်းမှုရှိမရှိဖော်ထုတ်စစ်စစ်အရေးယူပေးဖို့ပေါင်းစုစနပ်ပြခဲ့ကြပါတယ်။ဒါအပြင်ဆက်ရုံပိတ်သိမ်းပေးဖို့ကောက်ကွက်လက်မှတ်ကောက်ခံပြီးနိုင်ငံတော်ဓမ္မရနဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ထံတင်ပြသွားမယ်လို့စနပ်ပြသူတွေကပြောပါတယ်။ခနောက်ဆိုင်ဆက်ရုံကနေအနတ်ဆိုးများထွက်နေတာကိုထိန်းချုပ်ဖို့ကော်မတီကိုညွှန်ကြားထားပြီးလိုက်နာမှုမရှိဘူးဆိုရင်အရေးယူသွားမယ်လို့မွန်ပြည်နယ်အစိုးရဖွဲ့တရားစတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဒေါက်တာမင်းကြည်ဝင်းကဇူလိုင်လ10ရက်နေ့ကပြောခဲ့ပါတယ်။မော်လမြိုင်စစ်မှုဆောင်မှာခနောက်ဆိုင်ဆက်ယုံ6ယုံရှိပါတယ်။ဆက်ယုံ6ယုံအနက်မှာအရှင်မြောက်ဆင်းပြီးတော့ခနောက်ဆိုင်ဆက်ယုံကို2018ခုနှစ်အောက်တိုဘာလ2ရက်နေ့က၎င်းမြန်မာရှင်းရှင်းခနောက်ဆိုင်ဆက်ယုံကိုနိုဝင်ဘာလ20ရက်နေ့က၎င်းစမ်းသပ်လည်ပတ်ဖို့ပြည်နယ်အစိုးရကခွင့်ပြုထားခဲ့ပါတယ်။
ခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
။ပို့ချုပ်မြင်းစည်းကျေးဥထုထားရှိဖို့ဆက်ပြီးလှုပ်ဆောင်မယ်ဆိုရင်တော့ဆက်လက်ကန့်ကွက်သွားမယ်လို့ရန်ကုန်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာကရင်နီပြည်လူငယ်တွေကပြောဆိုခဲ့ပါတယ်။မွန်အမျိုးသားပါတီနဲ့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီတို့နှစ်ပါတီကနေတပါးတွေပေါင်းစည်းဖို့သဘောတူညီခဲ့ကြပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
BNI ဝိုင်းတော်သားတွေတင်ဆက်တဲ့တရင်သတင်းလွှာကိုနားဆင်ခဲ့ရတာပါ။ POA ကတောက်ကြနေမနဲ့ခင်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
အာဖရိကဆွေးရင်ကဏ္ဍမှာအာဖရိကန်အမျိုးသမီးငယ်တွေပါဝင်နိုင်ဖို့အပြင်သူတို့ဥဆောင်မှုစွမ်းရည်တွေတိုးလာဖို့အသက်မွေးဝမ်းကြောင်းကွန်ရက်တွေခိုင်မာအားကောင်းလာစေဖို့ပုံမကြီးမားတဲ့ခေါင်းဆောင်မှုအခန်းကဏ္ဍယူလို့တဲ့စိတ်ဆန္ဒတွေနဲ့အတူအလောက်ကိုင်းအသည့်ခွင့်လန်းတွေရရှိဖို့အတွက်သတင်းကောင်းတစ်ခုရှိနေပါတယ်အဲ့ဒါကတော့ Power Africa နဲ့Why Ali Khan Africa လူငယ်ခေါင်းဆောင်မှုအစီအစဉ်ရဲ့အမျိုးသမီးငယ်တွေအတွက်ခေါင်းဆောင်မှုလက်တွေ့တင်နန်းအစီအစဉ်ကနေတင်နန်းသားအသစ်တွေခေါ်ယူနေပြီဖြစ်တဲ့အတွက်ဝင်းကြီးလျှောက်ကြဖို့အချိန်ရောက်ပါပြီ။ Power Africa ဆိုတာဆာဟာရာရဝန်းအာဖရိကဒေသမှာရေရှည်ခိုင်မာတဲ့စွမ်းအင်ကဏ္ဍတိုးမြှင့်ဖို့အခြေအနေတွေကိုဖန်တီးနိုင်ရေးအမေရိကန်အစိုးရရဲ့ကြိုးပမ်းအားထုတ်မှုဖြစ်ပါတယ်။ဒါ့အပြင်အာဖရိကလူငယ်ခေါင်းဆောင်မှုအစီအစဉ်ရဲ့အထူးအခွင့်အရေးအစိတ်ပိုင်းတစ်ခုဖြစ်အနာဂတ်အာဖရိကခေါင်းဆောင်မျိုးဆက်အတွက်ရင်းနှီးမြှုပ်နှံတဲ့ကြိုးပမ်းအားထုတ်မှုလည်းဖြစ်ပါတယ်။ဒီနှစ်အတွက်စွမ်းအင်ကဏ္ဍမှာမျိုးဆက်သစ်အာဖရိကန်အမျိုးသမီးလူငယ်ခေါင်းဆောင်တွေအတွက်အလုပ်ကိုင်အခွင့်အလမ်းပုံမှုရရှိအောင်ပံ့ပိုးတဲ့အနေနဲ့ Power Africa နဲ့ Leadership Center တို့ပူးပေါင်းစီစဉ်မှာဖြစ်ပြီး South Africa တက်သူက၄ဘတ်ကြာတင်နန်းကိုလက်ခံပြုလုပ်ပေးမှာဖြစ်ပါတယ်။ပထမသတင်းပတ်မှာအခြေခံခေါင်းဆောင်မှုစွမ်းရည်တွေအကြောင်းတင်ကြားပို့ချမှာပါ။နောက်သတင်းသုံးပတ်မှာတော့စွမ်းအင်ကဏ္ဍမှာစီမံခန့်ခွဲမှုနဲ့အကျိုးထိရောက်မဲ့လုပ်ငန်းတွေကိုအဓိကထားတင်ယူရမှာဖြစ်ပါတယ်။ဒါအပြင်လုပ်ငန်းဝင်ကိုတွားရောက်ပြီးလက်တွေ့လေ့လာရမှာပါ။အသက်18နှစ်ကနေ35နှစ်အရွယ်အမျိုးသမီးတွေဒီတင်နန်းကိုရှောက်ထားနိုင်ပါတယ်။လျှောက်ထားသူတွေအနေနဲ့စွမ်းအင်ကဏ္ဍမှာအတွေ့အကြုံရှိသူတွေဒါမှမဟုတ်စိတ်ပါဝင်စားသူတွေဖြစ်ဖို့လိုပြီးဆာဟာရာရဝန်းအာဖရိကဒေသနိုင်ငံတွေကဖြစ်ဖို့လိုပါတယ်။တင်းနှဲလေးဘက်အတွင်းမဆုံမနစ် ကြိုးပမ်းလေ့လာဖို့လိုပြီးအင်္ဂလိပ်စကားကိုပြောဆိုနိုင်ရမှာဖြစ်ပါတယ်။လျှောက်ထားသူတွေနဲ့ကျေးလက်ဒေသကသူတွေအပြင်ငွေချေးမပြည့်စုံတဲ့လူငယ်ခေါင်းဆောင်တွေကိုယ်ခန္ဓာမတန်မဆွမ်းဖြစ်နေတဲ့ခေါင်းဆောင်တွေ HIV ပိုးရှိနေသူတွေဒါမှမဟုတ် AIDS ရောဂါဖြစ်နေသူတွေအာဖရိကဒေသအတွင်း LGBT လိင်တူချစ်သူတွေနဲ့လိင်ပြောင်းထားသူတွေအရေးတက်တက်ကြွကြွဆောင်ရွက်နေသူတွေအပြင်လူနည်းစုအခွင့်အရေးအတွက်လှုပ်ရှားနေသူတွေကိုတင်နန်းသားတွေဖြစ်ဦးစားပေးရွေးချယ်မှာဖြစ်ပါတယ်။တင်နန်းလျှောက်လွှာပေးရက်ကတော့ဇူလိုင်လ31ရက်2018ခုနှစ်ဖြစ်ပါတယ်။ငယ်ရွယ်တဲ့အာဖရိကအမျိုးသမီးငယ်တွေအတွက်အာဖရိကရဲ့အရေးပါတဲ့စွမ်းအင်ကဏ္ဍမှာအလောက်ကအခွင့်အလမ်းတွေပိုမိုရရှိစေရည်အမေရိကန်ပြည်ထောင်စုအနေနဲ့အာဖရိကမိဖက်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုအပေါ်မှာဂုဏ်ယူမိကြောင်းပါရှင
်။မေဂန်ဆိုယာရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။သရရှင်နေခုနားဆင်ကြရတာတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီးVOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။မနက်ဖြန်ညစနေည VOA ရဲ့ဒိုင်းဟိုက်လေးလိုင်းအစီအစဉ်မှာဒီလိုအကြောင်းအရာတွေကိုဆွေးနွေးကြမလဲဆိုတာကိုအသိပေးပါစီ
။ဒေါ်ရရှင်များရှင်။ပြည်ထောင်စုနယ်မှာဗိုလ်ချုပ်ကျေးဇူးစိုက်ထူမဲ့အစီအစဉ်အတွက်အခြေအတင်ဖြစ်စရာတွေကြုံရပြီးတဲ့နောက်လူဝဲရင်စစ်တပ်နဲ့ဖြည့်ရှင်ဖို့ပြည်နယ်ဝန်ကြီးချုပ်ကသတိပေးလိုက်တဲ့အတွက်မြမနိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားနဲ့ပတ်သက်လို့မေခူးထုတ်စရာတွေလည်းတကြောပြန်ပေါ်လာပါတယ်။မြမနိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားဘလောက်ထိဆက်ရှိဖို့လိုအပ်နေပါလဲ။နှစ်ပေါင်းများစွာစစ်တပ်ကနိုင်ငံရေးမှာနေရာယူထားတာဟာစစ်ကောင်းဆောင်တွေရဲ့အာဏာမက်မောမှုတသက်ကြောင့်လားနိုင်ငံရေးကောင်းဆောင်တွေရဲ့အာဏာချက်ကြောင့်လားဆိုတာတွေကို VOAS နေနေညတိုက်ရိုက်လေးလိုက်စီစဉ်မှာစွန့်နေကြရအောင်ပါရှင်။သောရရှင်တွေရဲ့အမြင်တွေကိုပါဝင်စွန့်နေကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့တိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။စနေည view ရဲ့တိုက်ရိုက်လေးလိုက်စီစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။ဒီကနေ့ညနေ view ရဲ့အစီအစဉ်တွေကိုတော့ line meter 1925တို့မှာဖမ်းယူနိုင်နေပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုမတ်စွေမြတ်မောင်ကပြောပြပေးပါအောင်ဗျာ။
တူရကီတိုင်းကမှာဖမ်းဆီးခံထားရတဲ့အမေရိကန်သင်းအုပ်ဆရာတရားကိုပြတ်လွှတ်မပေးရင်တူရကီအပေါ်အရေးယူတန်းခတ်မယ်လို့အမေရိကန်အစိုးရကချိန်ချလိုက်ပါတယ်။သင်းအုပ်ဆရာအန်ဒရူးဘရွန်ဆန်ကိုပြတ်လွှတ်မပေးသေး၍အမေရိကန်ကတူရကီအပေါ်ကိုသိသာတဲ့ပိတ်ဆို့တန်းခတ်မှုတွေလုပ်မယ်လို့ဒုသမ္မတမိုက်ကဗန့်စ်ကနိုင်ငံသားရေးရုံးမှာကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်ညီလာခံမှာပြောခဲ့တာပါ။တူရကီကိုဘယ်သူမှအမိန့်ပေးလို့မရဘူး။ဘယ်သူရဲ့ချိန်ချောက်မှုကိုမှအသိဉာဏ်ခံမှာမဟုတ်ဘူးလို့တူရကီနိုင်ငံသားရေးဝန်ကြီးကလည်း Twitter ပေါ်မှာပြန်ပြီးတော့တုံ့ပြန်ရှင်းသားခဲ့ပါတယ်။အမေရိကန်နိုင်ငံသားဝင်ကြီး Mike Pompeo ကိုတာဝန်ယူပြီးတော့အမေရိကန်နိုင်ငံသားဌာနမှာ၃ရက်ကျင်းပခဲ့တဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်ဖြစ်ထွန်းရေးဆိုင်ရာပထမဆုံးညီလာခံကြာသာရင်းတွေကပြီးဆုံးသွားပါပြီ။ညီလာခံတက်ရောက်လာသူအများအပြားကရိုဟင်ဂျာအချက်အလက်နဲ့ပတ်သက်လို့စိုးရိမ်တဲ့အကြောင်းပြောဆိုကြတယ်လို့အမေရိကန်နိုင်ငံသားဌာနဘာသာရေးလွတ်လပ်ခွင့်ဆိုင်ရာတပ်အဖွဲ့ကြီး Sam Brownback ကညီလာခံအဆုံးသတ်နေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ Bangladesh, India နဲ့မြန်မာနိုင်ငံတွင်ကဒုက္ခသည်တွေကိုအခွင့်အရေးပေးဖို့နိုင်ငံသားဖြစ်ခွင့်ရဖို့နဲ့ရခိုင်ပြည်နယ်ကတပ်ဆိုင်ရာလွန်မှုအတိုင်းဝိုင်းအလုပ်အတွက်ဖွံ့ဖြိုးတိုးတက်ဖို့ဆိုတဲ့အချက်၃ချက်ကိုဥတီချက်ထားပြီးတော့အမေရိကန်အစိုးရကလှုံ့ဆော်သွားမယ်လို့ပြောတဲ့အကြောင်းရိုဟင်ဂျာအရေးမြန်မာအမေရိကန်အခြေစိုက်လှုပ်ရှားသူတူက VOA ကိုပြောပါရယ်။တခါပါကစ္စတန်ရွေးကောက်ပွဲမှာသူအနိုင်ရတယ်လို့ခရစ်ကက်အားကစားအကြံပေါ်ဟောင်အင်မရခမ်ကပြောပြီးတော့ရုပ်ပြန်တန်ကြဘောကနေမိန်ကောင်းပြောခဲ့တာမှာဆင်းရဲမွဲတင်မှုအာဂရိလိုက်စားမှုတို့ကိုကောင်းမွန်တိုးတက်တဲ့အုပ်ချုပ်ရေးစနစ်နဲ့တိုက်ခတ်သွားမယ်လို့ကတိပြုခဲ့ပါရယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်ဆွေမြတ်မွန်ပြောပြသွားတာပါ။ဒီမိနစ်အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုကျော်အောင်လင်းဖြစ်ပါတယ်။အသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dara Smith ဖြစ်ပါတယ်။တောက်ကြနေမိနစ်ပဲ6:09ထိရေဒီယိုအစီအစဉ်တွေကိုလိုင်းတူမီတာ24 40 51နဲ့လိုင်းလက်190တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ပွေရာနေ့တစ်နေ့ဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.